Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တော်ရှင်းနာခင်ဗျာ VU American တန်ရဲ့2023ခုနှစ်ဇူလိုင်လ1ရက်စနေညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ Washington DC မြို့တော်ကနေတိုက်ရိုက်ဆက်လွှင့်နေပါပြီ။ဒီအစီအစဉ်တွေကိုလိုင်းဒိုမီတာ32 51နောက်လိုင်းလက်မီတာ190တို့ပြင် VU ရဲ့ website Facebook နဲ့ YouTube မှာလည်းတစ်ချိန်တည်းနားဆင်ကြည့်ရှုနိုင်ပါပြီခင်ဗျာ။ဒီညအစီအစဉ်ဘူးကတော့ကျွန်တော်ဝင်းမင်းပါ
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းမလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ပြင်သစ်မှာဆယ်ကျော်သက်အရွယ်တင်ဆက်မှုအတွေ့လေးရမြောင်နေ့အဖြစ်ညလုံးပေါက်ဆန္ဒပြခဲ့ကြပါတယ်ကင်းနီပြည်နယ်ကနေကြဆောင်တပ်ဖွဲ့တွေစစ်ကောင်စီကိုပထမဆုံးအကြိမ်အဖြစ်ပြန်လည်တိုက်ခိုက်နေပါတယ်အရှိတမဝန်ကြီးချုပ်တဲ့အဖြစ်ရှင်နာနာဂူစမာယိုဒုတိယအကြိမ်ကြမ်းတက်စာအကြိမ်ဆိုပါတယ်ဒီသတင်းတွေပါဝင်တခြားထစ်တန်းရောက်သတင်းတွေကိုကိုဝင်းမင်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ပါကိုဇောင်းဝင်လိုက်အခုလိုအထူးကြဆုံးသတင်းတွေတဲမှာတော့အရင်နှစ်30နီးပါအဖြစ်ခက်ရက်ခဲ့ပြီးအခုစစ်ကောင်စီကိုပြန်တိုက်လိုက်တဲ့ကာလလတ္တကရင်နီတပ်ကတိုက်ပွဲတွေပြင်းထန်နေတဲ့ကြားပြည်နယ်ဒေသခေါ်ကင်းနီမှာရက်လီရင်ရက်တိုက်လျင်ကိုမနေ့ကပစ်ချခဲ့တယ်လို့အရင်စစ်ကောင်စီလက်အောက်နေကြားဆောင်တပ်ဖြစ်ခဲ့တဲ့ဒီကာလလတ္တတပ်ပြောခွင့်ရက
လျင်ပစ်ချတာတော့မဟုတ်ပစ်ချပလိုက်တာထိုးစီစင်လက်စစ်တပ်လေရင်ကိုအနိကဆဲလာတော့ရှိတဲ့လက်နက်နဲ့စုပြုံပြီးပြစ်လိုက်တာအဲ့ဒီခိုးချင်းသွားတယ်တွေ့သွားတယ်အတူဖြစ်တယ်ဗ
ျဒီသတင်းတွေပြီးမှတော့စနေညပတ်စင်ကဏ္ဍတွေဖြစ်တဲ့ဒုသန်အစည်းအဝေးနောက်ဒီမိုကရေစီလူခွင့်နဲ့ခပြိုင်ကဘာနောက်အာရှနိုင်ငံရဲ့လေယာစီးပွားနဲ့ဥရုယာဒီတွေကိုဆက်တိုက်ပြောပြဖို့ရှိပါတယ်အခုအရင်ဆုံးတော့ထိတ်တဲရောက်သတင်းတွေကိုကိုစော်ဝင်းလိုင်းလည်းပဲပြောပြပေးပါပါခင်ဗျာ
ပြည်ထောင်ငံမှာရဲလက်ချက်နဲ့တည်ဆုံခဲ့တဲ့အသက်18နှစ်အရွယ်နိုင်ရဲရဲ့အတုပအခမ်းအနားကိုပါရီမြို့တော်အစွန်ကနန်ထဲရပ်ကွက်မှာဒီကနေ့စနေနေ့မှာကျင်းပပါတယ်မိသားစုဝင်တွေနဲ့မိတ်ဆွေတွေသာကျင်းပတဲ့အခမ်းအနားကိုသတင်းတောက်တွေနဲ့အများပြည်သူမလာကြဖို့မိသားစုကပန်ကြားခဲ့ပါတယ်ရဲပစ်ခတ်မှုကြောင့်နိုင်ရဲတည်ဆုံခဲ့ရတဲ့အပေါ်မကြင်မနက်ဒေါသထွက်နေကြသူတွေကတော့တောက်ကြနေညက၄ရက်မြောက်နေ့အဖြစ်နဲ့ပါရီမြို့တော်အပါဝင်မြို့တော်များများမှာဆန္ဒပြခဲ့ကြပါတယ်ညလုံးပေါက်အကြမ်းဖက်ဆန္ဒပြမှုတွေအတွင်းလူပေါင်း1300ကျော်ကိုဖမ်းဆီးထိန်းသိမ်းခဲ့တယ်လို့ပြင်သစ်ပြည်ထောင်စုဝန်ကြီးဌာနကပြောပါတယ်။ဇွန်လ28ရက်အင်္ဂါနေ့တုန်းကနန်တဲရက်ွက်မှာစစ်ကြောတဲ့အရွယ်လူငယ်မောင်းလာတဲ့ကားကိုရဲကတာစီပီစစ်ဆေးစဉ်ပြစ်ခတ်ခဲ့ပုံရတဲ့ဗီဒီယိုလူမှုကွန်ရက်မှာပြန့်နှံ့ခဲ့ပြီးတဲ့နောက်နိုင်ငံတော်ဒေါသထွက်ဆန္ဒပြပွဲတွေဖြစ်ပေါ်နေတာပါ။ဆန္ဒပြသူတချို့ကအဆောက်အုံတွေကားတွေကိုမိရှို့ခဲ့ကြသလိုစတိုးဆိုင်တော်တော်များများကိုလည်းဖောက်ထွင်းလူရဲခဲ့ကြပါတယ်။စူပူဆန္ဒပြသူတွေကိုနေနစ်နိုင်ဖို့အတွက်ပြင်သစ်နိုင်ငံတဝန်ရဲတပ်ဖွဲ့ဝင်4000ကိုဖြန့်ချထားခဲ့ပါတယ်ပြင်သစ်နိုင်ငံကနာမည်ကြီးဘောလုံးသမားကီလီယန်အွန်ဘပေးနဲ့ပြင်သစ်အမျိုးသားဘောလုံးလက်ရည်စင်အသင်းတို့ကလည်းအခုလိုစူပူဆန္ဒပြနေကြတာတွေရပ်တန့်ပေးဖို့မြစ်တာရပ်ခံခဲ့ကြပါတယ်အခုချိန်ဟာကြေကွဲဝမ်းနည်းမှုကနေတွစ်ဆုံဆွေးနွေးမှုနဲ့ပြန်လည်တိဆောက်ရေးတွေလုပ်ဖို့အချိန်တန်ပြီလို့ Twitter ပေါ်မှာရေးသားပန်ကြားခဲ့ပါတယ်အွန်ဘပေးဟာပြင်သစ်လူငယ်အတော်များများအားကြချစ်ခင်တဲ့တိုက်စစ်မှုတစ်ယောက်လည်းဖြစ်ပါတယ်ခင်ဗျာ
ယူကရိန်းအနေနဲ့စစ်ပွဲနိုင်လိမ့်မယ်လို့စပိန်ဝန်ကြီးချုပ်ကဒီနေ့ပြောလိုက်ပါတယ်။ EU ဥရောပသမဂ္ဂရဲ့အလှည့်ကျဥက္ကဋ္ဌတာဝန်ကိုစပိန်နိုင်ငံလွှဲပြောင်းယူတဲ့နေ့မှာပဲစပိန်ဝန်ကြီးချုပ်ဖက်ဒရိုဆန်ချက်စ်ယူကရိန်းနိုင်ငံကိုသွားပြီးယူကရိန်းလွှတ်တော်မှာအခုလိုမေးခွန်းပြောခဲ့တာပါ။စပိန်နိုင်ငံကယူကရိန်းအတွက်ထောက်ပံ့ရေးအကူအညီဒေါ်လာ55သန်းပေးမယ်လို့ဝန်ကြီးချုပ်ဆန်ချက်စ်ကကြေညာခဲ့ပါတယ်
။ Ukraine is paying a heavy price in terms of destructions of cities and infrastructure.
စစ်ပွဲကြောင့်မြို့တွေအခြေခံဆောက်အုံတွေအကြီးအကျယ်ထိခိုက်ပျက်စီးခဲ့တဲ့ယူကရိန်းနိုင်ငံပြန်လည်တည်ဆောက်ရေးနဲ့ပြန်လည်သာယာဝါပြောရေးအတွက်စပိန်နိုင်ငံကနောက်ထပ်ကူညီထောက်ပံ့ငွေယူရို55သန်းပေးဖို့ဆုံးဖြတ်လိုက်ကြောင်းစပိန်ဝန်ကြီးချုပ်ကပြောကြားခဲ့တာပါ။ယူကရိန်းနဲ့စစ်ပွဲအောင်နိုင်မှာဖြစ်တယ်လို့ EU ရောပါသမဂ္ဂထဲဝင်ရောက်နိုင်ရေး EU ရဲ့ကတိတွေအတိုင်းဆောင်ရွက်မယ်လို့လည်းမေကွန်းတဲမှာပြောခဲ့ပါတယ်။ယူကရိန်းထဲ EU ဖွဲ့ဝင်နိုင်ငံဖြစ်တဲ့နိုင်ငံမရှိဘူးလို့လည်း EU လက်ချဥက္ကဋ္ဌစပိန်ဝန်ကြီးချုပ်ကယူကရိန်းလွှတ်တော်မှာပြောခဲ့ပါသေးတယ်ခင်ဗျာ
။ဟောင်ကောင်ကျွန်းကိုဗြိတိသျှအုပ်ချုပ်မှုအောက်ကနေတရုတ်ပြည်မှာ G အုပ်ချုပ်မှုအောက်လွှဲပြောင်းပေးခဲ့တဲ့26နှစ်ပြည့်တဲ့ဒီနေ့မှာလွတ်လပ်ခွင့်အတော်များများဆုံးရှုံးနေတယ်လို့ဟောင်ကောင်ပြည်သူပြည်သားအများကပြောဆိုနေကြပါတယ်။26နှစ်ပြည့်နှစ်ပတ်လည်ပွဲကိုတော့ဟောင်ကောင်အုပ်ချုပ်ရေးမှူးဦးဆောင်ပြီးဒီကနေ့အကျဉ်းုံကျင်းပခဲ့ပါတယ်။နှစ်ပေါင်း156နှစ်ကျော်ကြာဗြိတိန်အုပ်ချုပ်မှုအောက်မှာရှိခဲ့ပြီးတရုတ်ပြည်မှကြီးလက်ကို1998ခုနှစ်မှာလွှဲပြောင်းပေးခဲ့စဉ်ဟောင်ကောင်မှာဗြိ Britain အုပ်ချုပ်မှုတုန်းကလိုလွတ်လပ်မှုကိုခံစားခွင့်ပေးမယ်ဆိုပြီးတနိုင်ငံစနစ်နှစ်ခုအုပ်ချုပ်သွားမယ်လို့တရုတ်အစိုးရကကတိပြုခဲ့တာပါ။ဒါပေမဲ့တရုတ်ပြည်မှာကြီးအစိုးရကဟောင်ကောင်ကျွန်းရဲ့လွတ်လပ်တဲ့ဥပဒေကိုတဖြည်းဖြည်းတင်းကျပ်ခဲ့တဲ့အပြင်အုပ်ချုပ်ရေးပိုင်းမှာပါလွှမ်းမိုးလာခဲ့ပါတယ်။ပြည်မှာကြီးအစိုးရစီစစ်ထားသူတွေသာဟောင်ကောင်ကျွန်းအုပ်ချုပ်ရေးမှုအဖြစ်ဝင်ရွေးခွန်ခွင့်ရှိတဲ့ဥပဒေကိုထုတ်ပြန်ခဲ့ပြီးတဲ့နောက် 2014 ခုနှစ်မှာလူငယ်ကြောင်းသားတွေဥဆောင်တဲ့ Umbrella Movementဆန့်ကျင်လှုပ်ရှားမှုတွေစတင်ခဲ့ပါတယ်။အဲဒီကစလို့ဒီမိုကရေစီတောင်းဆိုဆန္ဒပြမှုတွေကြေကြေပြန့်ပြန့်ဖြစ်ပေါ်ခဲ့သလိုအစိုးရကလည်းဥဆောင်သူတွေကိုဖမ်းဆီးထောင်ချခဲ့ပါတယ်။2019ခုနှစ်မှာလည်းဟောင်ကောင်မှာရာဇဝတ်မှုနဲ့ဖမ်းဆီးခံရသူတွေကိုတရုတ်ပြည်မှာကြီးပို့ပြီးတရားစီရင်မဲ့ဥပဒေကိုပြဋ္ဌာန်းခဲ့တဲ့အတွက်ဆန္ဒပြသူတွေအကြီးအကျယ်ဆန္ဒပြမှုတွေအကြီးအကျယ်ဖြစ်ပွားခဲ့ပါတယ်။လက်ရှိမှာဟောင်ကောင်မှာဒီမိုကရေစီအရေးလှုပ်ရှားသူတွေကိုတနည်းကြကြတားမြစ်ဖိနှိပ်ထားဆဲဖြစ်ပါတယ်။လွန်ခဲ့တဲ့26နှစ်အတွင်းဟောင်ကောင်ကျွန်းမှာနိုင်ငံရေးအပြင်စီးပွားရေးအခက်အခဲတွေလည်းကြုံတွေ့ခဲ့ရပါတယ်ခင်ဗျာ
။ VOA American နဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5မီတာ32 kHz 9383ညနဲ့9383ည5မီတာ51 kHz 5885တို့အပြင်စနေတရုံးမှာ5မီတာ190 kHz 1500ကနေပြီးထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ကနေစနေနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။ကယန်းပြည်နယ်ဒေသခေါ်ကင်နီနယ်ကနေကြားဆောင်တပ်အဖြစ်အသွင်ပြောင်းခဲ့တဲ့ကလလတလို့ခေါ်တဲ့ကင်နီတပ်ဟာစစ်ကောင်စီကခွဲထွက်ပြီးစစ်ကောင်စီကိုအခုပြန်တိုက်ခိုက်နေပါပြီ။ဒီကလလတလို့အတူကောက်ခေါ်တဲ့ကင်နီလူမျိုးပေါင်းစုံပြည်သူလူမျိုးရေးတပ်ဦးအနေနဲ့ဇွန်လ23ရက်ကစပြီးနိုင်ငံအနှံ့စစ်အုပ်စုကိုတိုက်နေသူတွေနဲ့တွဲပြီးအခုလိုသမိုင်းဆာမျက်နှာတည့်ဖွင့်လိုက်တာလို့ဒီကနေ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဒါဟာတချိန်ကမြန်မာစစ်တပ်နဲ့လက်တွဲခဲ့တဲ့နေကြားဆောင်တပ်တွေကပထမဦးဆုံးအကြိမ်ဖြစ်တဲ့စစ်ကောင်စီကိုပြန်လည်တိုက်ခိုက်တာလည်းဖြစ်ပါတယ်။ကင်နီလူမျိုးရေးတပ်ဦး KMPLF ပြောခွင့်ရနဲ့တွဲဘက်အတွင်ရင်မူရဲဘော်လော်ရင့်ဆိုးကအာနာသိန်းစစ်ကောင်စီကိုတဖွဲ့တည်းတိုက်လို့မနိုင်လို့အလုံးနဲ့တွဲတိုက်နိုင်မယ့်အချိန်ပြင်ဆင်ပြီးအခုလိုဆုံးဖြတ်ခဲ့တာဖြစ်တယ်လို့ VOA ကိုဒီကနေ့ပဲပြောပါတယ်။ကလလတပြောခွင့်ရကပဲအာနာသိန်းအပြည့်2021ခုနှစ်ဖေဖော်ဝါရီလ12ရက်ပြည်ထောင်စုနေ့ထုတ်ပြန်ချက်မှာလဲအာနာသိန်းနာကိုလုံးဝဆန့်ကျင်ရှုတ်ချပြီးရွေးကောက်ပွဲရလလက်ခံကငြင်းကြမ်းစွာဆန္ဒပြသူတွေနဲ့အတူရပ်တည်တာကိုပြောခဲ့ပြီးဖြစ်တယ်လို့လဲဆိုပါတယ်အခုတော့ကြားပြည်နယ်မှာတိုက်ပွဲတွေကျင်းပြင်းပြင်းပြင်းထန်လာပြီးကင်းဒီအုတ်ချုပ်ရေးချဖို့လှုပ်လာခြင်းအခုလိုပြန်တိုက်လာတဲ့ကလလတာစခန်းကိုပြန်သိမ်းဖို့လာတိုက်နေကြတဲ့စစ်ကောင်စီချက်တိုက်လေရင်ကိုဘောလခဲမြို့ရွာသိမ်းမြို့နယ်အတွင်းမှာမနေ့ကပြစ်ချနိုင်ခဲ့တယ်လို့ပြောခွင့်ရလော်ရင့်ဆိုကပြောပါတယ
်ဒီပြစ်ချတာတော့မဟုတ်ဘူးပြစ်ချပလိုက်တာဗျအရေးလက်ချဆောက်တာဆိုတဲ့တောင်ငါတရင်ကဘုံမှုရှိမနဲ့ဦးစီးပြီးတော့အဲ့ဒီမှာထိုးစီးရှင်တဲ့စစ်တပ်တွေကိုဆရာလာပြီးတော့မှခုခံတဲ့အခါမှာသူတို့ကခိခိုက်မျက်နှာများတော့ဒီလေရည်ကိုအနီးကဆဲလာတော့ရှိတဲ့လက်နက်နဲ့စုပ်ပြုတ်ပြီးပြစ်လိုက်တာအဲ့ဒီကောင်ဖြိသွားတယ်လေအဲ့ဒါမှထိုးချင်းသွားတယ်ပြည့်သွားတယ်အဲ့ဒါတော့အတူဖြစ်တယ်ဗ
ျဒါပေမဲ့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကတော့အခုလိုပြစ်ချခဲ့တာမဟုတ်ဘူးလို့ VOA ကမနေ့ကညှင်းဆိုထားပါတယ်ခင်ဗျာ
ကမ္ဘောဒီးယားမှာတော့နောက်လရွေးကောက်ပွဲအတွက်ပြင်နေတဲ့ဝန်ကြီးချုပ်ဟွန်ဆွန်က Facebook ကိုပိတ်ဖို့ပြင်နေတယ်လို့ပြောလိုက်ပါတယ်။ကမ္ဘောဒီးယားနိုင်ငံမှာဇူလိုင်လ23ရက်ကျင်းပမယ့်ရွေးကောက်ပွဲအတွက်ဝန်ကြီးချုပ်ဟွန်ဆွန်ဦးဆောင်ပြီးအလရကမ္ဘောဒီးယားပြည်သူ့ပါတီ CPP ကဒီနေ့စနေနေ့မှာမဲဆက်ပွဲစတင်နေတာပါ။ကိုဂျိုကိုရှေ့ရှုပြီးသူ့ပါတီကိုမဲပေးပါလို့ဝန်ကြီးချုပ်ဟွန်ဆွန်ကပြောဆိုစည်းရုံးခဲ့ပါတယ်။အထူးကတိုက်ခန်းတွေအားလုံးရွေးကောက်ပွဲမူနေအောင်တာမြင့်ထားတဲ့အတွက်ရွေးကောက်ပွဲမှာဝန်ကြီးချုပ်ဟွန်ဆွန်ပဲပြန်ပြီးနိုင်ရလိမ့်မယ်လို့အမြတ်ကတွက်ထားကြပါတယ်ခင်ဗျာ
။အရှိတီမော်လို့သိကြတဲ့တီမော်လာစတိတ်နိုင်ငံရဲ့လွတ်လပ်ရေးခေါင်းဆောင်တဦးဖြစ်သူရှင်နန်းနာဂေါစမာယိုဟာဝန်ကြီးချုပ်တည်အဖြစ်နဲ့ဒီကနေ့ကြံသစ်စာချိန်ဆခဲ့ပါတယ်။နိုင်ငံသားတွေကိုပုံမိုချမ်းသာကြွယ်ဝဖို့ပညာပို့တက်ဖို့အရေးချင်းပြည့်မီပြီးတည်ထွင်ကြံစည်နိုင်ကြဖို့အလို့အကန့်အခွင့်အလမ်းတွေဖန်တီးပြီးကုန်ထုတ်ဆွမ်းအားမြင့်တင်နိုင်ဖို့သူ့ရည်မှန်းသူ့အနေနဲ့ရည်မှန်းဆောင်ရွက်သွားမှာဖြစ်တယ်လို့ကြမ်းကြိမ်ပွဲမှာစီနာနာကော့စမာယိုကပြောကြားခဲ့ပါတယ်နိုင်ငံရဲ့တရားရေးစနစ်နဲ့တန်ခွင့်ပိုက်လိုင်းတွေပုံမကောင်းမအောင်သူ့အစိုးရအနေနဲ့ဦးစားပေးလှုပ်ဆောင်သွားမယ်လို့လည်းဝန်ကြီးချုပ်တစ်ကကတိပြုပါတယ်မစ္စတာကော့စမာယိုဟာတီမော်လာစတိတ်နိုင်ငံလွတ်လပ်ရပြီးနောက်ပိုင်းပထမဆုံးသမ္မတအဖြစ်2002ခုနှစ်ကနေ2008ခုနှစ်ထိတာဝန်ထမ်းဆောင်ခဲ့သလို2008ခုနှစ်ကနေ2015ခုနှစ်ထိဝန်ကြီးချုပ်ဖြစ်တာဝန်ထမ်းဆောင်ခဲ့ပုသူဖြစ်ပါတယ်။အခုအသက်89နှစ်အရွယ်မှာနောက်တစ်ကြိမ်ကျန်းသစ်စာချင်းစုပွဲကိုဂျာကာလာမြို့တန်ညညီအစိုးရ NUG ရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မာအောင်လဲတက်ရောက်ခဲ့ပါတယ်ခင်ဗျာ။
direct from Washington, the voice of America, VOA.
VOA American တရဲ့စနေညသတင်းတွေကိုဆက်ပြပြနေပါတယ်။ထိတ်တဲ့ရသတင်းတွေကိုကုစားအွန်လိုင်းနဲ့ပဲပြပြပေးကြတာပါ။အခုတော့စနေညပတ်စင်ကဏ္ဍတွေကိုစက်တိုက်နှาศင်ကြည့်ရှုရမှာပါ။အရင်ဆုံးတော့ဒီမိုကရေစီလူခွင့်နဲ့ခေတ်ပြိုင်ကဘာမတိုင်ခင်မြန်မာနိုင်ငံတဝန်းကလူခွင့်အခြေအနေတွေကိုပြင်ဆက်ပေးနေတဲ့ဒုအသံအစီအစဉ်ကိုနှาศင်အောင်ပါ။ဒီတစ်ပတ်မှာတော့ဆေးရနာသိမ့်ပြီးတိုက်ပွဲပဋိပက္ခတွေကြားဒုက္ခရောက်နေတဲ့တပ်ကြီးရဲတွေအကြောင်းပြပြထားပါတယ်။မြန်မာနိုင်ငံမှာလက်နက်ကင်တိုက်ပွဲတွေကြောင့်ဥယျာဉ်ဆွန့်ခွာပေးလျာပုံရှောင်နေကြသူတွေတန်းနေချီရှိနေပါတယ်။အဲ့ဒီသူတွေထဲမှာဒုက္ခရောက်နေကြတဲ့တပ်ကြီးရဲတွေကလည်းအများပြားပါဝင်နေတဲ့ကြောင်းဒုသံအစီအစဉ်မှာတင်ပြထားပါတယ်။ Frontier မြန်မာကတင်ဆက်ထားတာပါခင်ဗျာ
။ငါတို့အတွက်မပူနေငါတို့ကအသက်ကြီးပြီမတက်နိုင်တော့ကံပါနင်တို့ကကလေးတွေနဲ့မိန်းကလေးတွေကြာမို့နင်တို့ကလွတ်အောင်ပြီလို့အလိုမျိုးပို့ပြီးသားဗျာ။ပို့တဲ့ပူပေးရပါ
။ရင်တော့ကြည့်ပဲခုတော့မရှိတော့ဘူးကျွန်တော်။ရင်တော့ကျွန်တော်ထော်လာကြည့်နေတဲ့အားရင်းနဲ့တကြီးဝွားတွေကိုခေါ်ထုတ်တာမျိုးရှိတယ်။အခုတော့ကျွန်တော်အဲ့ဒီအစီအစဉ်ကိုမလုပ်နိုင်ပါဘူး။
ဝန်းနေစရာကောင်းတာကအခုတလောအတွင်းလူအများအပြားမကြာခဏထွက်ပြေးနေရတာကအလေအကျင့်တစ်ခုလိုတောင်ဖြစ်နေပါပြီ။ပရိပခတွေနီးလာပြီဆိုရင်အသက်ပေးလွတ်ရာခိုးလုံရာတစ်ခုခုကိုခဏတာဒါမှမဟုတ်အချိန်တော်တော်ကြာပြေးရှောင်ကြရတာပါပဲ။ဒီလိုအခြေအနေမျိုးမှာသွားလာရခက်ခဲပြီးတော့ကျန်းမာရေးစောင့်ရှောက်မှုအထူးလိုအပ်နေတဲ့တက်ကြီးရေတွေအတွက်ကတော့အနေပိုများပါတယ်။တစ်ဖက်မှာလည်းအခြေအနေတွေကပိုဆိုးတဲ့ထက်ဆိုးလာနေပါတယ်။မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Foundation Heron တဲကတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်ဆောင်းပါးကို Frontier မြန်မာရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါဆောင်းပါးအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်တွေကိုပြောင်းလဲအသုံးပြုထားပါတယ်ရှင်
လက်နဲ့ကြည့်နေလေကျွန်တော်တို့ခဏခဏအထူးခံရတယ်လက်နဲ့ကြည့်နေတယ်ခဏခဏထူတော့အများအမ်းကြည့်နေရတယ်အခုဆိုလက်နဲ့ကြည့်လဲအချိန်ပေါင်းများလာရနဲ့လေရင်တန်ကြန်နေဖြေးရတယ်လက်နဲ့ကြည့်ဆန်ရှက်ချက်ကိုချက်အလိုကြည့်မီလုံးရဲ့ရဲ့ကြည့်နေချက်ကဲနေရအောင်တော့အလိုမျိုးဆန်ထွက်တဲ့ချိန်မှာလည်းဖြေးရတယ်ဖြေးရတယ်ဖြေးရတယ်အဲ့လိုပဲဒီလေဂျင်လာဒီဆန်နဲ့ပြရတဲ့အဲ့အနေအမေကတော့အခုကတော့ပေးချင်လေပေးပြရစီမကြည့်တော့ဆိုစမအဲ့လိုညီငွေ့တိုင်းလေးနော
်ဂျော်အားမြောင်ရဲ့အသက်60အရွယ်အမေဖြစ်သူဟာသူတေးပြရစီတော့လို့ဒါတမိဖြစ်သူကိုမကြာခဏပြောနေပါတော့တယ်အနာမသိငင်ကတော့တာသမီ6ယောက်မိခင်ဒေါဂီခေါ်ပါဟာမင်းတက်ကသူ့မိသားစုနေအိမ်မှာအေးအေးချမ်းချမ်းနဲ့ဖျားရှိခိုးပရိစိတ်ပြီးနေခဲ့တာပါဒေါ်အားမြောင်မာကအစားအသောက်ရောင်းတဲ့ဆိုင်လေးတစ်ခုရှိခဲ့ပါတယ်အခုတော့သူတို့မိသားတစုလုံးစစ်ရှောင်နေရပါတယ်လက်တလောမှာတော့မင်းတက်မျိုးပြင်ကကြေးရွာတစ်ခုမှာယာယီခိုးလုံနေကြရတာပါစစ်အာဏာသိမ်းပြီးမကြခင်မှာပဲစစ်တပ်ရဲ့ခုခံတော်လှန်ရေးအခွင့်အရေးကြားပြည်ပခန့်တွေဖြစ်လာပြီအဲ့ဒီအချိန်ကစလို့ချင်းပြည်နယ်မှာမင်းတက်ဟာတိုက်ပွဲကြီးကြီးဖြစ်တဲ့နေရာဖြစ်လာခဲ့ရပါတယ်။ဒေါ်အားမြောင်တို့မိသားစုဟာရွာကိုမြန်မာစစ်သားတွေဝင်လာတာလက်နက်ကြီးကြတာနဲ့စစ်လေရင်တန်ကြတိုင်းတခြားရွာဒါမှမဟုတ်ကြီးဆက်ရ6ကဘာတွေတဲကိုနေပူမိုးရွာမှရှောင်ပြေးပုန်းကြရတာငါးကရှိနေပါပြီ
။အဲ့လိုဖြစ်ပြီးတော့မှနေမကောင်းပြင်းလေခါတယ်အဲ့လိုတဲကလေးထိုးတော့တော့အဲ့တဲကလေးမောကမလုံးအမေကအကြီးအကျယ်သွေးတော်ရှိတယ်ဖေဟာအကြီးအဲ့လိုသွေးတော်ပုံဖန်ရှိတယ်ပြီးလို့ရှင်လီခေါင်းယောဂါရှိတယ်အဲ့လိုမျက်စိကမှုန်နေဒူးခေါင်းလေးခေါင်းနာရယ်အဲ့လိုမျို
းအသက်60ရှိပြီဖြစ်တဲ့ဒေါကီခေါ်ဝါဟာငိုအစာရင်ယောဂအခန်းလည်းရှိပါရဲ့တခြားဘာကိုပြေးရချင်းဆိုအစာအသောက်လည်းရှောင်မရတာကြောင့်ယောဂါကပိုဆိုးလာပါတယ်ဒေါ်အားမြောင်ကသူများတောင်းရောင်မှာနေစာအငှားလိုက်ပြီးဝမ်းစာရှာနေရတာပါသူ့ဝင်ငွေကမကျန်းမာရဲ့အမေအတွက်လိုရဲ့ဆေးဝါးနဲ့အစားအသောက်ကောင်းကောင်းတွေဝယ်ကျွေးဖို့မလောက်ငါပါဘူး မင်းတက်မြုံနယ်ကဆစ်ရှောင်းနေဟာတစားစားရော့နေလာတဲ့အလှူရှင်တွေစီကအထောက်ပံ့တွေမှသာမှီခိုပြီးစားတောက်နေရတာပါမင်းတက်မြောက်ပိုင်းမှာအသက်60နဲ့အထက်ဆစ်ရှောင်း120ကျော်ရှိပါတယ်အသက်ကြီးသူအများစုမှာနာတာရှည်ယောဂါတွေလည်းရှိနေကြတယ်လို့မင်းတက်မြုံနယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကျန်းမာရေးဌာနကမကြာသေးခင်ကမှကောက်ယူထားတဲ့အချက်လက်ရသိရပါတယ်မမိုင်ကအဲ့ဒီကျန်းမာရေးဌာနရဲ့တာဝန်ရှိသူတူပါပြီးခဲ့တဲ့နှစ်နှစ်နဲ့ရှိရင်ဆစ်ရှောင်းအကူအညီတွေရတာကလည်း20ရာခိုင်နှုန်းလောက်ပဲရှိတော့တာကြောင့်ဒါကဆစ်ရှောင်းပြည်သူတွေရဲ့ကျန်းမာရေးအပေါ်တည်ရောက်မှုရှိနေတယ်လို့ပြောပါတယ
်။တခါတလေကျတော့ကိုယ်မှကျတော့စေဝါလုံလောက်မှုမရှိဘူး။ဥပမာသူတို့အတွက်ရေရှည်ဆွဲတောက်အောင်ဆေးဆိုတာသိနေတယ်။ဒါပေမဲ့ဥပမာတစ်ခုပေါ့နော်။ Amlong 5 mg ဆိုရင်သူကတစ်သက်လုံးဆွဲတောက်အောင်ဆေးဆိုတာကိုကသိတယ်။ဒါနဲ့ကိုဒီသူတို့ပေးနိုင်ခဲ့တာဒီတစ်လစာပဲပေးနိုင်ခဲ့တယ်။ဖိုင်တောက်ရတော့ထုံးစံအတိုင်းခက်တာပေါ့လေဆစ်ရှောင်းဆိုတော့
မြန်မာနိုင်ငံမှာအသက်60ကျော်တက်ကြီးရွယ်ဟောလူဦးရေရဲ့ဆေးရခိုင်နှုန်းရှိပြီးတော့အများစုကကြေးလက်ဒေသတွေမှာနေထိုင်ကြတာဖြစ်တယ်လို့2014ခုနှစ်တကောင်စီရင်အချက်လက်တွေအရသိရပါတယ်။နိုင်ငံရဲ့အစိတ်ပိုင်းတော်တော်များများဟာလည်းဆေးရနာသိမ့်ပြီးနောက်ပိုင်းအရင်လိုအေးချမ်းမှုတွေမရှိနိုင်တော့ပါဘူး။သခိုင်းတိုင်းမှာလည်းဒီလိုပါပဲ။အသက်82နှစ်အရွယ်ဒေါ်ကြီးကစစ်တပ်မီးရှို့သွားလို့သူ့အိမ်လေးမရှိရတဲ့ခြံဝင်းထဲမှာတဲလေးဆောက်ပြီးနေနေရပါတယ်။တပင်းရင်မျိုးနယ်ထဲမှာရှိရဲသူ့ရွာကိုစစ်ကြောင်းထိုးလို့ရှောင်ပြေးရတာ6ခေါက်ရှိနေပါပြီ။မနှစ်တုန်းကသူမဖုန်းကြီးကြောင်းမှာဥပုသ်ဆောင်နေတော့ကြုံရတဲ့အဖြစ်တစ်ခုကိုမှတ်မိနေပါသေးတယ်။တ
ို့အဲ့လိုဥပုသ်ဆောင်ကနေဒီရိုက်တရားခံရအောင်ဆိုပြီးတော့သွားတော့လဲဆိုနေဥပုသ်နေတယ်သူတို့ကမရှောင်ဘူးလေအဲ့ဒီနေရာတွေကသူကစစ်ကြောင်းတွေပါထိုးလာတော့ဥပုသ်ကြောင်းကနေပြန်ပြန်လာတာပြည့်ပြည့်လာတာအဲ့လိုဟာမျိုးတွေလည်းဖွားတော့ကြုံရရတယ်ဆိုတော့အေးကြောင်းကနေပြန်ပြည့်လာတာတော့ပြန်ပြည့်ပြီအဲ့ကိုထုတ်လေးကိုဆွဲပြီးတော့အဲ့လိုပြေးရတာတော့အဲ့ကိုယ်ပါရှိတဲ့ဖုန်းကြီးတွေကလည်းမနေဝင်ဘူးဖုန်းကြီးတွေပါကုန်ပြေးရတာတနည်းရဲ့
ဒေါ်ကြီးကနာတာရှည်နှလုံးသွေးကြောချင်းယောဂရှိသူမို့ပြေးရဲဆိုပေမဲ့လူငယ်တွေလိုတော့မမြန်ဆန်ဆန်ပြေးနိုင်တာမဟုတ်ပါဘူးမပြေးနိုင်လည်းပြေးရတာပါပဲအင်းရဖို့မနေပြေးလာရပြီးရောက်တာနဲ့တမီးဖြစ်သူဆန်ကင်နောက်ကနေလိုက်စီးပြီးတော့ဉာဏ်နဲ့တည်းအမြန်ဆုံးလွတ်ရကျွတ်ရပြေးခဲ့ရတာပါ
ခိုင်ခဲနဲ့ကျူရတော့ဟိုရွာတွေကလူတွေအများကြီးဆိုတော့ဖြစ်ခွင်တာပါကွယ်ဘူပါကိုဟိုအရင်ရောက်ချင်းကိုကအရင်ရောက်ချင်းနဲ့လမ်းခိုင်ခဲတွေကလည်းလဲခိုင်ခဲကလည်းပါကွယ်အဲဟိုရောက်တော့လည်းအဲလူတွေကအများစုတဲရတာဆိုတော့အဲဘယ်သွားတဲရပါမယ်ဘယ်တဲရပါမယ်အဲ့လိုပါအတော်တော်နဲ့သွားတာပ
ါဒေါ်ကြီးရဲ့တငယ်ချင်းဒေါ်မီကလည်းသူနဲ့အတူဖုန်းကြီးကြောင့်မှဥပုသ်ဆောင်နေခဲ့တာဖြစ်ပါတယ်ဒေါ်မီယောက်ျားကတော့လေဖြတ်နေလို့အိမ်မှာကျန်နေခဲ့တာပါဒေါ်မီသမီးကသူ့အဖေကိုဖုန်းကြီးကျောင်းစီခေါ်လာခဲ့ပါတယ
်။ငါတို့အတွက်မပူနဲ့ငါတို့ကအသက်ကြီးပြီမတက်နိုင်တော့ဘူးကံပါအနေနဲ့ကကလေးတွေနဲ့မိန်းကလေးတွေကြာမို့နင်တို့ကလွတ်အောင်ကြီးလို့အဲ့လိုမျိုးပူပြီးသားဆရာကိုပို့တဲ့ပင်ပူပေးရတာ။လမ်းလဲလမ်းနာပါငူလဲငူပါနော်အမီဆိုရင်ဒီထွက်ထွက်ပြီးတော့ဖုန်းကျောင်းများနေအလိုဆုံးများအနေရှိတယ်ထွက်မကြည့်နဲ့အဲ့လူသားတွေကလည်းညီအမေကခုခုပြီးတော့တော်တော်အခုနောက်မှန်ကြည့်ရရှိနေပြီဒီတို့အင်ကြီးတော့ကလေးတို့အမေကမိုးဝါးနေနေဖြူဖြူပြီးတော့
ဒေါ်မီအင်ကမီးချိုးခံရတဲ့နေတော့မပါခဲ့ပါဘူးအသက်ရှင်ကျန်ခဲ့တဲ့ဒေါ်မီတို့နေမြဟာကံကောင်းတယ်လို့ဆိုရမှာပါလောက်ရှားသွားလာဖို့ခက်ခဲလို့စစ်ကြောင်းထိုးလာချိန်မပြေးနိုင်တဲ့တက်ကြီးရွယ်ဦးတွေမီးချိုးတက်ပြတ်ခံရတာကိုသတင်းတွေမှာအမြဲလိုလိုတွေ့နေရပါတယ်ဆရာနာတိမ်မီကလေးကအသက်ခံရတဲ့အသက်60နဲ့အထက်တကြီးရွယ်ကို290ကျော်ရှိရဲလို့နိုင်ငံရေးအကျဉ်းသားများကူညီစားလျှောက်ရေးအသင်း AAPP ရဲ့အချက်အလက်အရသိရပါတယ်။ဒါပေမဲ့ဒီအရေးအတွက်ဟာအာနာတိန်စစ်တပ်နဲ့တုတ်တက်တာတွေကြောင့်တည်ဆုံရတာတွေပဲရှိပါသေးတယ်။ဒါအပြင်တခြားအကြောင်းတွေကြောင့်တည်ဆုံရတာတွေလည်းရှိပါသေးတယ်။ဒီပရင်မျိုးနယ်ဆစ်ရှောင်းကွန်ကြီးအဖွဲ့ကမြေပြင်တာဝန်ခံကိုကျော်ကျော်ကတော့ဒီပရင်မျိုးနယ်တွေကရွာတချို့မှာမီးရှို့တက်ခံရတဲ့တက်ကြီးပိုင်း9ရောက်ရှိရဲလို့ပြောပါတယ်။အရင်ကအရေးပေါ်ဖြစ်လာရင်တက်ကြီးရွယ်တွေကိုဦးစားပေးရွှေ့နိုင်ခဲ့ပေမဲ့အခုတော့ဆက်မလုပ်နိုင်တော့ဘူးလို့သူကပြောပါတယ်
။အရင်တော့ကြီးတယ်အခုတော့မရှိတော့ဘူး။အရင်တော့ကျွန်တော်ထွက်လာကြည့်နေကားတွေနဲ့တက်ကြီးဝါးတွေကိုခေါ်ထုတ်တာမျိုးရှိတယ်။အခုတော့ကျွန်တော်အဲ့ဒီစီစီမလုပ်နိုင်ပါဘူး။အဲ့ဒီဒီစရာလေးလည်းပဲသူတို့ချိန်ဆထားပြီးတော့လိုက်သွားတာ။ဟောအဲ့လိုပဲရှိပါ။ရင်တော့ကျွန်တော်တရားလုံးတနေ့အမ်ဇက်ဟိုလျောမလေးအဲ့ဒီအုပ်စုတစ်ခုလုံးမှရှိတဲ့ဟာတွေအဲ့လိုမျိုးခေါ်ထုတ်ကြရတာ။အဓိကကဘာလို့ဆိုတော့စီဝလဲဈေးကြီးတာပါတာပေါ့ဟုတ်လား။
သူတို့တကယ်လိုအပ်နေတဲ့အကူအညီထောက်ပံ့တွေရဖို့ကတော့မျောလင်းချက်မဲ့နေသေးပါ long jong mu go chi ba chen chao mu re a mye lo lo jong ni ya ra chao a mya su ha shu bai go sai ban ma thi kai mu re shi ni ja ye lo sit dan ni ga tong da ja ba ye di lo pu pwe mu myo go mi laun twa de tharo ain na ya yi de sao mi ni ni ya de do ji lo mi da su ga a mye khan sa ni ja ya ra ba
dalu ba go a chen chao da ga ni ni tia ni ne ba ni ni ba che di ya ri ya la ma 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 ti ba che na pye ma 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 ti a lo ba ga tu lo ga ma wen wen me lo
ဒီကနေ့ပြီးတော့သူတို့ဝင်နှပ်ပြလို့ရှိရင်ဒါပဲချင်းနားလေးကြားမယ်လို့မသိတော့ရွာကနေအဲ့ဒါကိုစောင့်နေရတာအဲ့လိုတွေကြားပြီးတော့သုံးဆုံးတယ်လို့လည်းအများကြီးပဲပေါ့အဲညပဲတလီခါကြတော့လဲစိတ်ထဲကလေးပြားလေးလာတယ်လို့အိမ်မက်တွေလည်းမက်တော့တိတ်လို့တော့တိတ်မပြောဘူးပေါ့ကွာညလဲအခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့
ဒီအစီအစဉ်ကိုအလှူရှင်တွေကပံ့ပိုးကူညီထားပြီးဖရန်တီးယားမြန်မာနဲ့ဖောင်ဒေးရှင်းဟီရွန်ဒဲရိုကပူးပေါင်းတင်ဆက်တာဖြစ်ပါတယ်တို့အသံအစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်ဆရာနာသိမ်းပြီးဖြစ်လာတဲ့တိုက်ပွဲတွေကြားတဲ့တက်ကြီးဒုက္ခကြောင့်ဖရန်တီးယားမြန်မာဝိုင်းတော်သားတွေရဲ့တို့အသံအစီအစဉ်မှာနားဆင်ကြည့်ရှုခဲ့ရတာပါ အခုဆက်ပြီးနောက်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အာရှနိုင်ငံရဲ့လေယာဉ်စီးပွားနဲ့ဥရိယာသည့်အစီအစဉ်တွေမတိုင်ခင်ဥတ္တမောင်သန်းရဲ့ဒီမိုကရေစီလူခွင့်နဲ့ခက်ပြိုင်ကဘာအစီအစဉ်ကိုနားဆင်ကြည့်ရှုအောင်ပါဝါရင့်ဒီမိုကရေစီရဲ့လှုပ်ရှားသူရဲ့သတင်းစကားကောင်းစင်နဲ့ပြောထားပါတယ်မြန်မာနိုင်ငံမှာဖက်ဒရယ်ဒီမိုကရေစီစနစ်ပေါ်ထွန်းလာဖို့ကြိုးပမ်းနေတာနှစ်ပေါင်း60ကျော်
ဒါမှမဟုတ်ဆရာဝန်ဦးကြီးဒေါ်လာရေးအတွေ့အကြုံစာအုပ်ကိုရေးသားခဲ့တဲ့ဒေါက်တာမြင့်ချိုရဲ့အတွေ့အကြုံတွေကိုဝေပြပေးချင်ပါတယ်။နှစ်ပေါင်း30ကျော်ဒီမိုကရေစီလှုပ်ရှားမှုကိုဆောင်ရွက်လာခဲ့တဲ့ပုဂ္ဂိုလ်ဦးပါ။မင်္ဂလာပါဆရာကြီး
။မင်္ဂလာပါဆရာ
။ဟုတ်ကဲ့ဆရာစာအုပ်လေးကိုမိတ်ဆက်စကားလေးနည်းနည်းပြောပြပေးပါဆရာ။အကျဉ်းပေါ့
။ဟုတ်ကဲ့ကျွန်တော်မြမဒမှုစလှုပ်ရှားမှုမှာနှစ်ပေါင်း30ကျော်တာဝန်မြင့်မျိုးထမ်းဆောင်ခဲ့တဲ့ကာလအတွင်းပေါ့လေ။ကျွန်တော်စီမှုလက်ဆွဲတို့လူခွန်ရေးလက်ဆွဲတို့စသည်ဖြင့်အဲ့ဒီစာအုပ်တွေရေးခဲ့တဲ့ပြင်တော်လိုင်းရဲ့အတွေ့အကြုံတွေကိုကျွန်တော်၃ဘိုင်းခွဲပြီးတော့ဆရာဝန်တို့ဦးတော်လိုင်းရဲ့ခီးပရမတ်တွေဒုတိယတွေတတိယတွေဆိုပြီးကျွန်တော်တို့เนาะထုတ်ဖို့တုတ်ခဲ့ပါတယ်ပရမတ်တွေကတော့နေဇဒေတာအတွေ့အကြုံဒုတိယတွေကတော့နိုင်ငံတကာအတွေ့အကြုံတတိယတွေကတော့အော်စတြေးလျနိုင်ငံမှာလှုပ်ရှားတဲ့အတွေ့အကြုံဖြစ်ပါတယ်ဆရာ
ကျွန်တော်တို့ရဲ့မရေကရဲ့ဒီမိုကရေစီလှုပ်ရှားမှုခရီးဟာအခုတတိမပြီးဆုံးသေးပဲဆက်လက်သွားကြရမယ်ဖြစ်နေပါတယ်။ဆိုတော့ဆရာရဲ့အတွေ့အကြုံတွေတဲကအဓိကအချက်တွေကိုဝေမျှမယ်ဆိုရင်ပထမဆုံးအချက်အနေနဲ့ဆရာဘယ်လိုအချက်မျိုးဝေမျှရှင်ပါလဲခင်ဗျာ
။ဟုတ်ကဲ့ကျွန်တော်အတွေ့အကြုံကိုအခြေခံပြီးတော့ပထမသတင်းစကားပြောချင်တာကကျွန်တော်တို့အဓိကမြန်မာနိုင်ငံရဲ့ပြဿနာတွေဟာနော်ဗမာတိုင်းသားအများစုယူဆခဲ့ကြသလိုဒီမိုကရေစီစိတ်သုံးနေတာတခုလည်းလည်းမဟုတ်ဘူးခင်ဗျလူမျိုးစုတိုင်းသားတွေယူဆခဲ့ကြသလိုသူတို့ရဲ့ဒန်းတူရင်းနဲ့ကိုယ်ပိုင်ပြတာခွင့်ဆုံးရှုံးမှုတခုတည်းကြောင့်လည်းမဟုတ်ဘူးခင်ဗျဒီနှစ်ခုလုံးဖြစ်နေတဲ့ဒီမိုကရေစီစိတ်သုံးတဲ့ပြဿနာတိုင်းသားတွေရဲ့ဒန်းတူရင်းနဲ့ကိုယ်ပိုင်ပြတာခွင့်ဆုံးရှုံးတဲ့ပြဿနာတွေဆိုတာကိုကျွန်တော်ပြည်သူအားလုံးကအထူးမှပြုလက်ခံကြဖို့ရည်ကြီးပါတယ်ဒီနှစ်ခုလုံးအာမခံနိုင်တာကကျွန်တော်တို့ဖယ်ရယ်ဒီမိုကရေစီစနစ်သာဖြစ်ပြီးတော့ဒါကိုတားဆီးပိတ်ပင်နေတဲ့ဘုံရံတူကိုကျွန်တော်တို့ကအားလုံးစုပေါင်းပြီးတိုက်ပွဲဝင်တော့ကြဖို့ကျွန်တော်တိုက်တွန်းရှင်ပါတယ်
။ဟုတ်ကဲ့ဆရာဒီဖယ်ရယ်စနစ်ကိုထူထောင်မယ်ဆိုတာကလည်းနိုင်ငံရေးအားစုတော်တော်များများပေါ့နော်။ဒါကလက်ခံထားပြီးဖြစ်တယ်ဆိုတော့ဆရာတိုက်တွန်းချင်တာပုံပြီးတိတိကျကျပြောရရင်ဘာလို့ပြောရမလဲ
။ကမ္ဘာပေါ်မှာ195နိုင်ငံရှိတဲ့ထဲမှာတကယ်ဖယ်ဒရယ်စနစ်ကိုကြည့်တုံးတာ25နိုင်ငံပဲရှိပါတယ်။ဒါပေမဲ့သူကလူရဲ့ဒေသရခဲ့လုံးရှိတယ်လို့သိရပါတယ်။အဲ့တော့အဲ့ဒီနိုင်ငံ25နိုင်ငံတော့မှဖယ်ဒရယ်စနစ်ကတပုံစံနဲ့မဟုတ်ပဲနဲ့သူ့နိုင်ငံနဲ့ကိုက်ညီတဲ့ဖယ်ဒရယ်စနစ်မျိုးကိုပဲကြည့်တုံးကြတာကိုသိရပါတယ်။အဲ့တော့မြန်မာနိုင်ငံမှာလည်းကိုယ်နိုင်ငံနဲ့ကိုက်ညီပြီးတော့ဒီလူမျိုးစုတိုင်းသားတွေလိုလားနေကြတဲ့အမားပြည်နဲ့အပါဝင်လူမျိုးခြေခံပြည်နယ်ရှိခုနဲ့ဖွဲ့ထားတဲ့ဖယ်ဒရယ်ဒီမိုကရေစီပြည်တော်စုနိုင်ငံမျိုးကိုကျွန်တော်တို့လိုလားပါတယ်။ ချင်းချက်တော့ရှိပါတယ်အဲ့ဒါဆိုတော့ဒီမျိုးတစ်မျိုးတွေကပဲအများစုရှိနေတာမဟုတ်တဲ့ကျွန်တော်တို့ ARB တိုင်းလို့လို့တင်းစာကြီးတိုင်းလို့လို့နေရာမျိုးမှာကြာတော့ကျွန်တော်တို့သီးသန့်နာမည်တစ်ခုနဲ့ကြီးနေအဆင့်တတ်မှတ်ပေးသင့်နေပါတယ်အဲ့တော့လွန်ခဲ့တဲ့ကာလတုန်းကလည်းကျွန်တော်တို့ဒီသဘောထားမျိုးကိုတော်လိုင်းဖွင့်စီတော်များများကနေဆက်မှာကျွန်တော်တို့သဘောတူဆွေးနွေးခဲ့ကြပါတယ်အကြောင်းမို့လို့ဒီကိစ္စကိုရောပြည်တော်စုအစိုးရနဲ့ပြည်내အစိုးရတွေကြားမှာအာဏာခွဲဝေတဲ့ကိစ္စတွေအပါအဝင်အရေးကြီးတဲ့ဖေဒရယ်ကြီးရာကိစ္စတွေကိုအမြင့်ကျယ်ကျယ်နဲ့ဆွေးနွေးညှိနှိုင်းသွားကြဖို့ကျွန်တော်တိုက်တွန်းချင်ပါတယ
်ဟုတ်ကဲ့ဆရာဒီဖက်ဒရယ်ကိစ္စကတော့ကျွန်တော်တို့ထပ်ပြီးတော့ဟိုတစ်ခုတည်းဆွေးနွေးရမှာမို့ကျွန်တော်ဒီမှာပဲရပ်ထားချင်ပါတယ်ဆက်ပြီးတော့မမင်းများတော့ပဲဒုတိယအနေနဲ့ဟောဆရာအတွေ့အကြုံတွေကမျှဝေခြင်းနဲ့တရေစကားဘာများပါလဲခင်ဗျ
โอเคကျွန်တော်ဖြတ်သန်းခဲ့ရတဲ့အတွေ့အကြုံကမိမိတို့ရဲ့ဒီရေမကျပိုင်းတောင်ရုပ်ကိုစူးစားတဲ့ညံမှာနီလန်းတွေမတူလို့ပြဿနာဖြစ်တာမျိုးတွေကျွန်တော်တို့ကြုံခဲ့ဘူးတယ်တချို့ကလည်းလက်နဲ့ကန်တိုက်ဖို့သာအဓိကတချို့ကလည်းနိုင်ငံကြီးနီလန်းသာအဓိကဆိုပြီးတော့ပြဿနာကြီးဖြစ်ခဲ့ဘူးတယ်ကျွန်တော်ပြောချင်တာကဖေဒရယ်ဒီမိုကရေစီပြည်တော်စုပေါ်ထွန်းရေးဆိုတဲ့ရေမကျပိုင်းတောင်ရုပ်ကိုစူးတဲ့ညံမှာကျွန်တော်တို့နိုင်ငံကြီးနီလန်းတွေစီရင်နီလန်းတွေပန်တမာကြီးနီလန်းတွေလူလူရွယ်ွယ်နီလန်းတွေအများကြီးရှိပါတယ်ဒီနီလန်းတွေထဲမှာကိုနှစ်သက်တဲ့နီလန်းတွေကိုကျင့်သုံးပါမတူညီတဲ့အပေါ်မှာတော့မလိုလားအပ်ပဲနဲ့အငင်းပွားတာမျိုးတွေတစ်ခုနှစ်ခုဆန့်ကျင်တာမျိုးတွေမလုပ်ဘဲနဲ့မိမိတက်တဲ့နီလန်းကိုအသုံးပြုပြီးတော့တခြားနီလန်းတွေနဲ့ပါတန်ချင်းညီညီစနစ်တကျညှိနှိုင်းဆောင်ရွက်သွားကြဖို့ကျွန်တော်တိုက်တွန်းချင်ပါတယ
်ဆိုတော့ဆရာရဲ့ဒီကျွန်တော်တို့ညီနိုင်ဆွေးနွေးပြီဆိုတဲ့ခါကျတော့လက်ရှိညီနိုင်ဆွေးနွေးနေတဲ့နီလန်းကတော့ဘလို့ဟာကွက်လေးတွေချွေးချက်လေးတွေရှိနေပါတယ်ဆရာဘလို့များချန်ပေးချင်ပါ့မလဲ
โอเคဒါလည်းကျွန်တော်အတွေ့အကြုံကဆိုရင်ဓာဒီကိုဖြည့်ရှင်းတဲ့ခါမှာကျွန်တော်တို့ရဲ့ညီမကြီးပန်းတိုင်တွေချိန်ဆွဲတဲ့လမ်းစဉ်တွေအထွေးကိုယူဆတွေသဘောထားမြင်တွေလုပ်ငန်းတွေပေါ်မှာကျွန်တော်တို့เนาะပုံသဘောတူချက်ရအောင်ဆက်ရှိနေကြိုးပမ်းမှုလိုပါတယ်တကယ်လို့အမြင်ငင်းမတူလို့မိဖက်အတွက်အငင်းပွားတာမျိုးတွေရှိလာမယ်ဆိုရင်လည်းပဲစန့်ကျင်တဲ့အခြေအနေမရောက်သွားအောင်ကျွန်တော်တို့ဂရုစိုက်ဖို့လိုပါတယ်ဒီအတွက်ကျွန်တော်တို့ကပုံသဘောတူညီရဖို့ဆိုတာအပြန်လာအတိမပြုနဲ့လေးစားမှုတွေနော်ညှိနှိုင်းဆွေးနွေးလိုမှုအပေးယူအလျှော့တင်လုပ်လိုမှုထိတ်တိတ်ရေဆိုင်မှုမျိုးတွေကိုလျှော့ချနိုင်မှုနောက်ပြီးတော့ဘုံသဘောပြုရအောင်ကြိုးစားမယ်ဆိုတဲ့စစ်ဆန္ဒရှိမှုလိုအပ်လာရင်ကျွန်တော်တို့ဂျောင်းဝင်စစ်ဆတ်ဖြစ်ရှင်းပေးတာကိုလက်ခံနိုင်မှုစတာတွေဒီမူတွေရှိဖို့လိုပါတယ်အဲ့ဒါလိုအားလုံးလက်ခံနိုင်တဲ့မူတွေနော်ချမှတ်နိုင်မယ်နိနာရန်တရားတွေကိုကိုယ့်ဘာသာကိုချမှတ်နိုင်မယ်ဆိုရင်အများကြီးအကျိုးရှိမယ်လို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ဆရာဒီနောက်ဆုံးချက်အနေနဲ့ဟောကျွန်တော်တို့ဆရာအနေနဲ့ပေါ့နော်ကျွန်တော်တို့ဘလူများသတင်းစကားပါခြင်းပါလေခ
င်ဗျ။ Okay တက်ကြသတင်းစကားကတော့ဒီလှုပ်ရှားမှုမှာပါနေကြတဲ့အဖွဲ့အစည်းတွေအားလုံးအနေနဲ့ပေါ့နော်။ဒီဒီမိုကရေစီစံတန်ဘိုးတွေနဲ့ကျင့်စဉ်တွေကိုတိရှိနားလည်ဝင်စာမကဘဲနဲ့တွန်လိုင်းကာလမှာတွေကလက်တွေ့ကြည့်ကြံအထောက်ချားဖို့ကျွန်တော်တိုက်တွန်းချင်ပါတယ်
။ဟုတ်ကဲ့ဆရာ။ဒီစံတန်ဘိုးနဲ့ကျင့်စဉ်တွေကဟိုချထားတာလေးတွေဆိုကျွန်တော်တို့တွေ့တွေ့နေရတယ်။ဒါပေမဲ့ဒါတွေကိုလက်တွေ့ကျင့်သုံးလာအောင်ပေါ့နော်။ကျွန်တော်တို့ဒီဘယ်လိုပြောမလဲလောက်တဲ့စနစ်ပေါ့ enforcement mechanism ရှားတော့ကျွန်တော်တို့အားနေကြတာပြရတယ်တချို့ဆိုလို့ရှိရင်တော့ကျွန်တော်တို့လက်တွေ့တော့ဒါလုံးတို့မှလုံးတို့ဒါနဲ့ပတ်သက်ပြီးတော့ဆရာပါများပြောချင်ပါလိမ့
်ဆရာပြောရမှာပါတယ်ဟိုအဖွဲ့တိုင်းမှာသူ့ရဲ့စံတန်ဘိုးကြီးเนาะညမချစ်ပန်းတိုင်နဲ့စသည်ဖြင့်ချမှတ်ထားတာရှိပါတယ်အဓိကကတော့ကိုယ့်ရဲ့စံတန်ဘိုးတွေကိုလေးစားလိုက်နာဖို့လိုတယ်လို့အားလုံးနဲ့စုပေါင်းထုတ်ဆောင်တဲ့ခါမှာလည်းဒမုန်စီစံတန်ဘိုးတွေကိုနော်ပူတွေလေးစားလိုက်နာဖို့ရည်ကြီးပါတယ်အထူးသဖြင့်တဦးချင်းတစ်ဖွဲ့ချင်းပေါ်မှာလေးစားပြီးတော့သူ့ရဲ့ရွေးချယ်ပိုင်ခွင့်ကိုအတိမပြုဖို့လိုတယ်မတူကွဲပြားတာတွေဆက်မြင်ပဲအယူဆတွေကိုလည်းတင်းကြီးခံဖို့လိုတယ်ညှိနှိုင်းဖို့လိုတယ်နောက်လွတ်လွတ်လပ်လပ်ပြောဆိုတာတွေနော်ဆွေးနွေးတာတွေဒါတွေကိုလည်းကျွန်တော်တို့ကလက်ခံပေးဖို့လိုတယ်တော့လူတိုင်းကိုတံပိုးထားအဖွဲ့တိုင်းကိုတံပိုးထားပြီးတော့အဖွဲ့ကြီးတာငယ်တာပေါ်မှာအဓိကမထားခင်ねပြညာတရတာကျွန်တော်တို့ဆက်ဆံဖို့လိုတယ်အဲဒါလိုတရားမျှတဆိုတာဆက်ဆံတယ်ဆိုရင်တော့ပို့ပြီးကျွန်တော်တို့နားလည်မှုတွေပို့ပြီးရလာနိုင်မယ်ပို့ပြီးအလုပ်လုပ်လို့ပို့ကောင်းလာမယ်ကျွန်တ
ชุสีมูเนี่ยญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญ
CSO ดูรู้ชีวิตภพซีซีเอสโอดูรู้ชีวิตภพซีซีบีโอดีนี่เนี่ยมีมีรู้เยอะที่ได้ยิมาเจ้าป้าเนี่ยกูอุตส่าห์ไปอะไรชีวิตเมื่อตอนนั้นตะคุณรู้ยิมาเจ้าป้าเนี่ยกูมีเงี้ยพูดไปพ่อเลยจ้าเรามาบ่เนาะบ่งตบตุ้งเจ็ดที่ยินได้บุตรเนี่ยลุงงานเดียวอ่ะกองเทพคนไหนเอาอ่ะมีอย่างมีสิ่งเนี่ยจูบังไปเจ้าว่ารู้จันเนาะต้องส่งใจตรงดูอะไรกันเนี่ยเอาซาสูรุจินาก้าจันรู้ดีเชียร์เบชเนเชีย
เวลอยู่บ่เนาะจันทร์รู้อ่ะก็รู้ลักษณะเดบงตันบุรีบ่เนาะที่เราจะสรุปเจนอะไรเนี่ยทีนี้เรื่องตอนนี้มาเลยจันทร์รู้พูดดีเย่สันตันบุรีเนี่ยเนาะที่เฟรดมูซี่ที่เราจะพูดถึงอยู่ส่วนเรื่องวิชินดีบ่เลยยังไม่ใช่ดีตัวเราจันทร์รู้ยินดีบ่รู้นี่ดีเลยเสียแต่ช่วยเราแต่ว่ามันดูดีบ่เราเสร็จแล้วไปรอสิ่งสิ่งเนี่ยมีอย่างมีสิ่งเนี่ยที่จริงเลยเรื่องที่ตัวเรื่องที่เสร็จแล้วไปรอบ่เนาะ
นี่เนี่ยสองเอ็ดพอบีบูจันทร์ได้ตรงชิมาเลยโอเคเสียเจสุมีอะไรจะมาเลยเสียโอเคอะคุณสวัสดีตอนดูการ์ดเสียเวนต์อุ้ยเอ็ดตัวไหนอ่ะด้วยจมูกอ่ะด้วยตรงด้วยปนน้องลาเมอ่ะด้วยเนี่ยสวยอ่ะด้วยตรงด้วยนี่ตาพิสุเกเรเสียด็อกเตอร์นี่ชูชิมาเลยตอนนี้มองตาม
และชีวิตที่เนี่ยมันยังไงลูกชายมุมมาที่มุกฤษีเนี่ยลูกคนเยี่ยมโยดาคนเยี่ยมลูกนั้นลูกคนเยี่ยมส่งเสียงดังนักคู่ลงเยี่ยมยีป้ามุ่งเป็นส่วนหนึ่งในใจบุยีป้าเราคุณอุตมะดันส่วนหนึ่งเป็นกระวาเราทุกที่เอาไว้สิ่งมารอาชาในเงี้ยป่าวสิ่งเนี้ยเป็นสิ่งขนาดเราลาวสิ่งที่เราไม่สนับสนุนที่ชีวิตจะบอกเนี่ย จันทร์รู้จ้าดลูมีนดลูพิมลาเรก้าอามันเดียกูชอบพูดใจอวารีแต่เรื่องกูจะไปนึกจาวเวจ้าตีลายายยงจิมูรีกูเลลลูลายาดารีชีวาเลยอาจจะได้กาลารีมาจันทร์รู้ยังไม่จุยยังเล่นจะจุยผู้กาวเนี่ยมันนับพันรีกูตั้งจ้ามีดารีก้าเรื่องลูกละคุยปอมามูดีนี่วาเลยจันทร์รู้วิวเอก้า
อันนี้จ้างงานในเรื่องนี้กูเต็มสับปีนี่วะเลยทว่าจีนเนี่ยใช้สับปีบีอันนี้อาโก้สังเจียนปีนี่วะเลยวิวเอเมริกันต่างกันเรื่องมันนี่กูแบบบางส่วนก็เต็มเปียปีนี่วะเลยเข้ามั้ยเมื่อไรเนี่ยจะมาตลอดชีวิตเข้ามั้ยวิวเอเมริกันต่างกันเลย สนิยาวัยซีซันเอโก้ยาเซนไอที่ใจใหญ่สับปีรอทั่วเลยปีนี้บ้าเลยกูสับปีทั่วเลยปีตัวเมื่อซีซันทุกที่อาไปมารอนอกจากสนิยาเป็นการอะไรเจ๊เลยอาซีบอลในอุรุยาดีซีซันเดียมาตั้งเองกูยังสงสารอาชาในงานซีซันบ้าที่รู้มารอกัมบอริยามาใจแข็งในงานเดมารีกูอาจารย์เพื่อใหญ่เนี่ยไม่รู้จริงว่าเกเรกัมบอริยาวันจีโจย์ Facebook อ่างกูไปเลยบ้าเลยนอกจากเป็นบ้าเวอาชาในงานจะช่วยกันรอ NATO ที่ดีสิเวตพูชินีราแล้ว American Nuclear ปงเจนในเนลเลียนกุริยาจงเสบอบเจนซังเกราซาเรที่อาชาในงานยิ่งตบตัวเองสิ่งเดียวกูกูสอบมุจจ์สุนีเต็มปีทาราโกตัวจีน่าเซนจิสุจาวองค์เนี่ยกัมบอริยาวุ่นยิ่งจงพงศ์ฮะประเทศไทยในงานยิ่งตมาริกูจัมเป็ดได้แค่เมลุเชิงเจ้าเด วิดีโอกูเฟซบุ๊กอันนี้ตัดสินทุเรียนกันได้ด้วยตัวเฟซบุ๊กกูส่งลาต้องเสียในตัวจานีมาเฟซบุ๊กไปเชื่อมีตาคอมมิวนิกาไปเลยไปเลยที่เกิดเจนยูไอลาเรดงาน้าพ่อเลือดข้างนาดคุมาตัวเนี่ยตัวปารีพีเดซีพีบีปารีฮาที่เก้าเป็นมาแม่มาตมามุจุลนเอลสุสเวปเจ้าสุดเลยได้แค่ไหนไงตมาริกูที่อาอุบลียาอินสันจันดลา
ဒါမှမဟုတ် CPP ပါတီဝင်တွေကိုဆန္ဒပြခိုင်းပြီးရိုက်ခိုင်းရမလားလို့သူ့ရဲ့မိန်ကွန်းထဲမှာထည့်သွင်းပြောဆိုထားတဲ့ဗီဒီယိုကို Facebook ကနေထုတ်လွှင့်ခဲ့တာပါ Facebook ကဒီဗီဒီယိုကိုဖော်ပြခွင့်ပြုထားပေမဲ့ Facebook ရဲ့ပြဿနာတွေကိုစဉ်းစားဖြေရှင်းပေးတဲ့ Oversight Board အဖွဲ့ကဗီဒီယိုဟာအများပြည်သူကိုကြိကြိုက်စေတဲ့အတွက်ဖြုတ်ချဖို့ Facebook ပိုင်ရှင် Meta Company ကိုကြာတာပရိနေကပြောဆိုခဲ့တာပါနောက်တနေ့မှာပဲဗီဒီယိုကိုဖြုတ်ချခဲ့ပြီးပရိသတ်14တန်းကျော်ရှိတဲ့ဝန်ကြီးချုပ်ဟွန်ဆန်ရဲ့အကောင့်ကို6လပေးလိုက်သလို Instagram ကိုလည်းတပါးတည်းပေးလိုက်ပါတယ်ဒီလောက်ကိုလူအခွင့်ရေးအဖွဲ့တွေကကြိုးစားပါတယ်အခုလိုနီးပညာကုမ္ပဏီကြီးနဲ့အာနာရှင်တို့လူအခွင့်ရေးကိစ္စအတွက်ထိတ်တိုက်တွေ့တာမျိုးကဖြစ်တင်တာကြာလာပြီလို့လူအခွင့်ရေးစောင့်ကြည့်အဖွဲ့ HRW ကPhil Robertson ကကြီးညာချက်မှာပြောဆိုပါတယ်။အာနာရှင်တွေကလူမှုကွန်ရက်တွေကိုအသုံးပြုပြီးအကြမ်းဖက်မှုကိုလုံဆော်တဲ့အခါထိခိုက်ဆုံးရှုံးမှုတွေအများကြီးဖြစ်စေပါတယ်။ဒါမျိုးတွေကမ္ဘောဒီးယားမှာတွေ့မြင်နေရတာအချိန်ပေါင်းမနည်းတော့ဘူးလို့လည်းသူကပြောဆိုခဲ့ပါတယ်။ဝန်ကြီးချုပ်ခွန်ဆန်ကအများပြည်သူနဲ့ဆက်သွယ်ဖို့ Facebook မသုံးတော့ဘဲ Telegram ပြောင်းသုံးနေတယ်လို့ကြာတာပရိနေတုံးကပြောဆိုခဲ့ပါတယ်။သူဟာကမ္ဘောဒီးယားမှာအာနာကိုနှစ်ပေါင်း40လောက်ချုပ်ကန့်ထားတဲ့အာနာရှင်ဖြစ်ပါတယ်။လာမယ့်ဇူလိုင်လမှာရွေးကောက်ပွဲလုပ်ဖို့ရှိပေမဲ့အတူအယောင်သာဖြစ်ပြီးသူ့ရဲ့သားဖြစ်သူဗိုလ်ချုပ်ကြီးဟွန်မနက်ကသူ့ရဲ့နေရာကိုဆက်ခံလိမ့်မယ်လို့လေလာသူတွေကပြောဆိုထားပါတယ်။အခုလိုအချိန်မှာပဲဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါကတော့လာမယ့်ဇူလိုင်လ17ရက်နဲ့12ရက်တွေမှာလစ်တူရေးနီးယားနိုင်ငံဗီနီးယပ်မှာကျင်းပမယ်နေတိုးထိပ်သီးအစည်းအဝေးကိုတက်ရောက်ဖို့စီစဉ်ထားတယ်လို့ဂျွန်လ28ရက်နေ့ဗိုလ်ထုနေမှာပြောဆိုခဲ့ပါတယ
်။အဲ့ဒါကဆူဆိုဟန်ရဲ့事情が許せばリトアニアで開催される
အချိန်နေပေးမယ်ဆိုရင်သူရေးနီးယားနိုင်ငံမှာပြုလုပ်မယ်နေတိုးထိပ်သီးအစည်းအဝေးကိုတက်ရောက်ဖို့စီစဉ်ထားပါတယ်။တစ်ဆက်တည်းပဲဂျပန်နဲ့ဥရောပသမဂ EU တို့ရဲ့ထိပ်သီးအစည်းအဝေးကိုဘယ်လ်ဂျီယမ်မှာကျင်းပဖို့လည်းစီစဉ်ထားပါတယ်။
ဒီသတင်းစာရှင်းလင်းပွဲမှာပဲဂျပန်ဝန်ကြီးချုပ်ကတရုတ်နဲ့အပြုသဘောဆောင်ပြီးတည်ငြိမ်တဲ့ဆက်ဆံရေးရှိဖို့နှစ်ဖက်အစိုးရတာဝန်ရှိသူအဆင့်ဆင့်အနီးကပ်ဆက်သွယ်လှုပ်ဆောင်သွားမယ်လို့ပြောကြားခဲ့ပါတယ်။နေတိုးထိပ်သီးအစည်းအဝေးကိုတက်ရောက်ဖို့အာရှပစိဖိတ်ဒေသကဂျပန်တောင်ကိုရီးယားနယူးဇီလန်နဲ့ဩစတြေးလျလေးနိုင်ငံကိုဖိတ်ကြားထားပါတယ်။ဒီနေတိုးထိပ်သီးအစည်းအဝေးမှာတရုတ်နဲ့ပတ်သက်တဲ့ကိစ္စတွေရှောင်ရှားဖို့ဇွန်လ30ရက်နေ့တုန်းကတရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမော်နင်ကကန့်ကွက်ပြောဆိုခဲ့ပါတယ်
။至于北约峰会，我们认为北约峰会应当关注的是如何为欧洲。
နေတိုးထိပ်သီးအစည်းအဝေးနဲ့ပတ်သက်လို့ပြောရရင်တရုတ်ကိစ္စကိုအာရုံထားပြီးလှုပ်ဆောင်နေတဲ့အစားဥရောပနဲ့ကမ္ဘာကြီးငြိမ်းချမ်းတည်ငြိမ်ရေးအတွက်အပြုသဘောဆောင်တဲ့နေရာကနေလုံနိုင်ဖို့ကအဓိကထားသင့်ပါတယ
်။ဂျပန်အပါအဝင်အာရှပစိဖိတ်၄နိုင်ငံကိုဖိတ်ကြားထားပြီးအရှိနဲ့တောင်တရုတ်ပင်လယ်ပြင်ကိစ္စအပါအဝင်တရုတ်နဲ့ပတ်သက်တဲ့ကိစ္စတွေလာမယ့်နေတိုးထိပ်သီးအစည်းအဝေးမှာဆွေးနွေးဖို့ရှိနေပါတယ်။ဒါအပြင်ဒီအာရှပစိဖိတ်၄နိုင်ငံကိုအာရှဒေသကနေတိုးရဲ့အင်အားစုပုံစံလှုပ်လာတာကိုလည်းတရုတ်ကသဘောမကျဘူးလို့အကဲခတ်တွေကပြောဆိုထားပါတယ်။အခုလိုအချိန်မှာပဲအမေရိကန်နျူကလ িয়ার ဘုံးကျဲနိုင်တဲ့ B-52 ဘုံးကျဲလေယာဉ်ဟာတောင်ကိုရီးယားနဲ့ပူးတွဲစီရေးလေ့ကျင့်မှုမှာပါဝင်ခဲ့ပြီးတောက်ကြနေကကိုရီးယားကျွန်းဆွယ်ပေါ်မှာပြန်တန်းခဲ့ပါတယ်။ဒီလိုပြန်တန်းခဲ့တာဟာမြောက်ကိုရီးယားမှာလူသိန်းနဲ့ချီပါဝင်တဲ့အမေရိကန်စန့်ကျင်ရေးဆန္ဒပြပွဲအပြီးရဲအနှဲငယ်အကြာမှာပြန်တန်းခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့25ရက်နေ့တုန်းကမြောက်ကိုရီးယားမှာကိုရီးယားစစ်ပွဲ83နှစ်ပြည့်အထိုင်းအမှတ်ကျင်းပခဲ့ပြီးအမေရိကန်စန့်ကျင်ပွဲပြုလုပ်ခဲ့ပါတယ်။အမေရိကန်ကိုလက်စားချေတိုက်ခိုက်ဖို့နဲ့အမေရိကန်ကိုရောက်အောင်ပြစ်နိုင်တဲ့ဒုံးလက်လက်တွေရှိနေပြီလို့ကြွေးကြော်ခဲ့ကြပါတယ်။အခုလိုမြောက်ကိုရီးယားရဲ့ချင်းချောက်မှုတိုးလာနေချိန်မှာတောင်ကိုရီးယားနဲ့အမေရိကန်စီးရေးပူးပေါင်းဆောင်ရွက်မှုတိုးမြင့်လာပြီးအမေရိကန်ရဲ့မဟာဗျူဟာမြောက်ရန်တရားတွေဖြစ်တဲ့အကြီးဆုံးရေငုပ်သင်္ဘောနဲ့နျူကလ িয়ার ဘုံးကျဲနိုင်တဲ့ B-52 အဝေးပြန်လေယာဉ်တွေလည်းတောင်ကိုရီးယားကိုရောက်ရှိနေတာဖြစ်ကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါမယ်။
ကမ္ဘောဒီးယားမှာဖိနှိပ်အုပ်ချုပ်နေတာနောက်အာရှနိုင်ငံတချို့နေတိုးစီဝေးတက်မှာနဲ့နျူကလ িয়ার ဘုံးကျဲနေတဲ့အမေရိကန်လေယာဉ်ကိုရီးယားကျွန်းဆယ်မှာပြန်ဆန်းသွားခဲ့တာတွေကိုဒီတစ်ပတ်အာရှနိုင်ငံအစီအစဉ်မှာကိုစောမုတ်ကျော်ပြောပြပေးခဲ့တာပါအခုတော့လေယာစီးပွားသတင်းများအစီအစဉ်မှာ
တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးနဲ့ချက်သွန်ကိုဖိလစ်ပိုင်ပို့ဖို့အပါဝင်ကိုပြောထားပါတယ်။တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးမှာသွင်းကုန်လုပ်ငန်းအားလုံးဗန်စနစ်နဲ့ပဲငွေပေးချေရမယ်လို့စစ်ကောင်စီကသတ်မှတ်လိုက်ပါတယ်။မြန်မာနိုင်ငံကချက်သွန်နေတွေဖိလစ်ပိုင်ကိုတင်ပို့နိုင်ဖို့ဆွေးနွေးနေကြပါတယ်။ဒီလိုသတင်းတွေဖြင့်တပတ်အတွင်းလေယာထွက်ကုန်သီးနှံတွေဈေးတွေနဲ့လေယာစီးပွားသတင်းတွေကိုစူးစီးပြီးFarmer Times Media ကပြောပြပေးထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
။မင်္ဂလာပါ။လေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာဆိုင်ယူရစ်ချစ်သူများရှင်လန်းချမ်းမြေကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုကျော်ကျော်နဲ့အတူကျမမေစတဲ့ကတင်ဆက်ပေးသွားပါမယ်။
မြန်မာနိုင်ငံလေယာစိုက်ပျိုးနဲ့စီးပွားရေးကဏ္ဍကထိတ်တဲရောက်နေတဲ့သတင်းတွေထဲမှာမြန်မာတရုတ်ကုန်သွယ်မှုတွေကိုဗန်စနစ်နဲ့သာဆောင်ရွက်ကြဖို့စစ်ကောင်စီကတတ်မှတ်လိုက်တဲ့သတင်းနဲ့စတင်ပါလေ။မြန်မာတရုတ်နယ်စပ်ကုန်သွယ်ရေးစခန်းတွေကနေမြန်မာနိုင်ငံတည်းကိုတင်သွင်းနေတဲ့တွင်းကုန်လုပ်ငန်းအလုံးနဲ့ပတ်သက်တဲ့ငွေပေးချေမှုတွေကိုလာမယ့်ဩဂုတ်လ၁ရက်နေ့ကစလို့ဗန်စနစ်နဲ့သာဆောင်ရွက်ကြဖို့စစ်ကောင်စီကုန်သွယ်ရေးဦးစီးဌာနကအတိပေးထားတယ်လို့ကုန်သွယ်တွေကဆိုပါလေ။ကိုဗစ်စီးတင်သွင်းတဲ့အခါမှာလေ2023ခုနှစ်ဇန်နဝါရီလ1ရက်နေ့နောက်ပိုင်းဗန်စီးရင်းနဲ့ဝင်ရောက်ထားတဲ့ပို့ကိုဝင်ငွေပမာဏနဲ့သာပြန်လည်တင်သွင်းရရှိမှာဖြစ်ပါတယ်။အရင်ကတော့တခြားပို့ကိုလုပ်ငန်းရှင်တွေရဲ့ကုန်တင်မှုဝင်ငွေတွေကိုပြန်လည်ဝယ်ယူပြီးပြည်ပကနေကုန်တင်သွင်းပေးတဲ့စနစ်ကိုတရုတ်နယ်စပ်မှာစတင်ပြသိမ်းလိုက်တာဖြစ်တယ်လို့မူဆယ်နယ်စပ်ကုန်တင်တူကပြောပါတယ်။အခုလိုတွင်းကုန်ပစ္စည်းတွင်သွင်းမှုနဲ့ပတ်သက်ပြီးစီးကမ်းတင်းကျပ်လိုက်တာက2023ခုနှစ်နှစ်ဆိုင်ပိုင်းမှာစစ်ကောင်စီခေါင်းဆောင်ကကုန်သွယ်မှုလုံငွေမဖြစ်ပေါ်စေဖို့ပြည်ပကနေမလိုအပ်ဘဲကုန်ပစ္စည်းတွင်သွင်းမှုတွေကိုစီစစ်ဖို့ပြောဆိုထားတာကြောင့်ဖြစ်နိုင်တယ်လို့အမိမဖော်လိုတဲ့လုပ်ငန်းရှင်တို့ကသုံးသပ်ထားပါတယ
်။ဖိလစ်ပိုင်နိုင်ငံကိုချက်တူနီတင်ပို့နိုင်ဖို့ဆွေးနွေးနေပါတယ်။ကျင်းတွင်းထွက်ချက်တူနီကိုအစိုးရချင်းချိတ်ဆက်ရောင်းဝယ်တယ်ဂျီထူဂျီစမင်းနဲ့ဖိလစ်ပိုင်နိုင်ငံကိုတင်ပို့နိုင်ဖို့ဖိလစ်ပိုင်နိုင်ငံကုန်သွယ်ရေးဌာနကတာဝန်ရှိသူတွေနဲ့ဆွေးနွေးမှုတွေလုပ်ဆောင်နေတယ်လို့ဘီယန်နာကုန်စည်တိုက်အသင်းကပြောပါတယ်။လက်ရှိမှာမြန်မာချက်သူငွေကိုတရုတ်၊ထိုင်း၊ဗီယက်နမ်ကုန်သွယ်တွေကတစေဖိလစ်ပိုင်နိုင်ငံကိုတင်ပို့နေရတာကြောင့်အချိုးမြတ်ပုံမှန်ရရှိစေနိုင်ဖို့အတွက်ဖိလစ်ပိုင်ဈေးကွက်ကိုတိုက်ရိုက်တင်ပို့နိုင်ဖို့စီစဉ်နေတာဖြစ်တယ်လို့ဘီယန်နာကုန်စည်တိုက်တာဝန်ရှိသူတွေကပြောပါတယ်။လက်ရှိပြင်တွင်ကျက်သူနီဈေးကွက်မှာကုန်စည်တိုင်းအဖွဲ့ဈေးကတပိတ်တာကို1800ကနေ2000ကျက်အထက်ပေါက်ဈေးရှိပြီးရက်ကွက်အတွင်းကလက်လီဈေးကွက်မှာတော့အမြင့်ဆုံးတပိတ်တာကို2800ကျက်ထိပေါက်ဈေးရှိနေပါတယ်။ဖိလစ်ပိုင်နိုင်ငံမှာတော့မုန်တိုင်းဒဏ်ကြောင့်ကျက်သူနီပြက်လက်မှုတွေဖြစ်ပွားနေတယ်လို့ဈေးနှုန်းကလည်းအဆမတန်မြင့်တက်နေတာကြောင့်ပြင်တွင်းထွက်ကျက်သူနီတွေကိုတင်ပို့ခွင့်ရမယ်ဆိုရင်ဈေးကောင်းရရှိနိုင်မှာဖြစ်ပါတယ်။လက်ရှိမှာတော့ပြင်တွင်းထွက်ကျက်သူနီကိုတရုတ်၊ထိုင်း၊အိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုနတ်ဆက်ကုန်သွယ်ရေးလမ်းကြောင်းတွေကနေတင်ပို့နေပြီးစကပူ၊ဗီယက်နမ်နဲ့မလေးရှားနိုင်ငံတို့ကိုတော့ပင်လယ်ရေကြောင်းကနေတင်ပို့နေတာဖြစ်ပါတယ်။ပြီးခဲ့တဲ့ဗန်နာနေ့ကပြပကိုကျက်သူနီတန်ချိန်3000ကျော်တင်ပို့မှုကနေအမေရိကန်ဒေါ်လာ90000လောက်ရရှိခဲ့တယ်လို့ကုန်သွယ်ရေးဦးစီးဌာနကထုတ်ပြန်ထားပါတယ်။
ထောပတိဈေးကွက်ပုံမူရရှိနိုင်မှုဆောင်ရွက်နေပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းပြည်ပတင်ပို့မှုတွက်ချိတ်ကိုင်းမှုလဲပလာတဲ့ထောပတိကိုပြည်တွင်းမှာဈေးကွက်ပုံမူရရှိနိုင်မှုလှုပ်ဆောင်နေရလို့မြန်မာနိုင်ငံထောပတိလုံခြုံရေးမှအသင်းကပြောပါတယ်ပြည်တွင်းမှာထောပတိဈေးကွက်ရေရှည်ခိုင်မြဲစေဖို့အတွက်ထုတ်ပေါ်မှုနဲ့စားသုံးမှုနည်းစနစ်အမျိုးမျိုးကိုပြတ်တာဟောပြောတာအပါအဝင်ထောပတိစားပွဲတော်ထောပတိဈေးရောင်းပွဲတော်တွေကိုပါပြုလုပ်နိုင်မှုပြင်ဆင်နေကြတာပါ
Online
ရောင်းတာရောအောက်လက်လေးနေထားရောသဘာဝတူပြီး promotion လုပ်တာတွေရောလုပ်ဖို့ပေါ့ဒီစိတ်ကပေါ်လေးပေးပြီးတော့စ ဒီကိုရရှိမှုတချို့ကိမှုနေပါနေရတဲ့အတွက်မြန်မာထောပတီကိုတရားဝင်လမ်းကြောင်းကနေပြည်ပတင်မှုနေပါနေပြီးထိုင်းနိုင်ငံဈေးကွက်ကတည်းကနေဆက်ကနေတရားမဝင်တင်မှုနေရတယ်လို့ကုန်တယ်တွေကဆိုပါတယ်အခုနှစ်မှာတော့မြန်မာထောပတီကိုထိုင်းနဲ့တရုတ်နိုင်ငံဈေးကွက်တို့မှာတရားဝင်တင်မှုရောင်းချခွင့်ရရှိနိုင်မှုနှိမ့်နိုင်နေပြီးမြန်မာနိုင်ငံမှာထောပတီလှန်လှန်ထွက်ရှိတဲ့အော်တိုဘာလမှာစတင်တင်မှုနိုင်မ ကျွန်တော်ကအဲ့ဒါကျွန်တော်တို့ကိန်းမကိုက်သေးဘူးပေါ့။ဒါကျင်ကားရပါရှိသေးရအောင်။ခါရောက်ဆိုရဟုတ်ကဲ့။အဲ့ဒါကျွန်တော်တို့ကလောကစင်းသားမျိုးပေါ့။လက်ရှိပြည်ရင်းကရာသီလိုထောပတ်ဒီတကီလိုကိုချန်ပြက်စီ6000ကနေ7000ကြာပေါ့ရှိပြီးတရားဝင်တင်မှုခွင့်ရမယ်ဆိုရင်တော့ထိုင်းနိုင်ငံစီကမှာထောပတ်ဒီတကီလိုကိုဘတ်30ကနေဘတ်100အထိဈေးကောင်းရနိုင်တယ်လို့ကုန်တယ်တွေကဆိုပါတယ်။မြန်မာနို
ဒီနေ့ကျွန်တော်တို့ရဲ့ဇီဝဲကွင်းအသစ်ချနေရတာဖြစ်ပြီးတရားဝင်တင်မှုနိုင်မှုဆိုရင်အရေးအတွေးကောင်းမှုမီဒါရုဘုံမှာကင်းစင်ကြောင်းစစ်ဆေးထောက်ခံချက်လက်မှတ်တွေရရှိထားရမှာဖြစ်ပါတယ်အခုဆက်ပြီးစုံမဆက်တရက်ကနေ26ရက်နေ့ထိဇီဝဲအတွင်းအသက်ချနိုင်နေဖြစ်သွားတယ်လေယာထွက်ကုန်တည်နေစေနှုန်းတွေကိုပြောပြပေးချင်ပါတယ် နန်းရောင်စုံစည်းကတော့ဇီကွက်ထဲပစ္စည်းဝင်နေနေရကြောင်းနန်းမျိုးစုံအမြင့်စည်းမှာအရောင်းဝယ်သွင်းနေပါတယ်ဇွန်26ရက်နေ့ကမန္တလေးကုန်စည်တိုင်းမှာနန်းခူတိတ်50ငါးပိတ်တောင်းဝင်တအိတ်ကို33400ကနေ33400ထောက်ချက်ဈေးရှိပြီးတအိတ်ကို3000ချက်နန်းညူကတော့တအိတ်ကို23900ကနေ23900ထောက်ချက်ပေါက်ဈေးရှိပြီး9000ချက် နန်းနဲ့စမုံကတအိတ်ကို33900ထောက်ချက်ပေါက်ဈေးရှိပြီး9000ချက်အတီးတီးဈေးမြင့်တက်လာပါတယ်နန်းဆက်ကနေတရုတ်ဘက်ကိုတင်ပို့မှုရွံ့နေနေပြီမဲ့ပင်လယ်ရေကြောင်ကနေတင်ပို့မှုရရှိနေရကြောင်းအခုလိုဈေးကောင်းရရှိနေရဖြစ်တယ်လို့ကုန်သည်တွေကဆိုပါတယ်အခုတစ်ပတ်မန္တလေးကုန်စည်တိုင်းဈေးကွက်မှာမြေပဲအနီလုံးဆန်ဈေးကတိတိတသာကျဆင်းသွားပါတယ် ဆိုလာနှစ်ခုနှစ်ရည်ပေါက်ဈေးရမြေပဲအနီလုံးဆန်အရှိတပိတ္တာကို6300ကနေ7300ကျပ်ဈေးပေါက်ပြီးတပိတ္တာကို100ကနေ3000ကျပ်မြေပဲအနီလုံးဆန်လုံးဝိုင်းက6600ကနေ7800ကျပ်ပေါက်ဈေးရှိပြီးတပိတ္တာကို100ကနေ200ကျပ်မြေပဲအစွမ်းလုံးဆန်တပိတ္တာကို6600ကနေ6900ကျပ်ဈေးရှိပြီးတပိတ္တာကို100ကျပ်အတီးတီးဈေးကျဆင်းလာပါတယ် အနီစီဆန်ကတော့တပိတ္တာကိုခွန်1300ကနေ9500ကျပ်ပေါက်ဈေးရှိပြီးဈေးငြိမ်နေပါတယ်။အွန်လိုင်းကုန်စည်တိုင်းမှာတော့မြေပဲလုံးဆန်ဖြူကတပိတ္တာကို6900ကျပ်နဲ့ဈေးငြိမ်နေပါတယ်။မီးပို့ချောင်တို့ပစ္စည်းဖြစ်တဲ့ချစ်သူဖြူကလည်းအခုတစ်ပတ်မှာဈေးထက်မှန်းမြင့်တက်လာပါတယ်။ နန်းဆက်ကုန်သွယ်မှုကနေထိုင်းနိုင်ငံကိုတင်ပို့ရောင်းချမှုရှိနေရကြောင်းဈေးမြင့်တက်လာတာဖြစ်တယ်လို့ကုန်သည်တွေကပြောပါတယ်။ ရန်ကုန်ပြည်နယ်ကုန်စည်တိုင်းဈေးကွက်မှာဇွန်26ရက်ပေါက်ဈေးအရ7900ပေါက်ဈေးရှိပြီးတပိတ္တာကို600ကနေ1000ကျပ်ဝန်းကျင်ထိမြင့်တက်လာပါတယ်။ချစ်သူဖြူကျူကောက်ကတော့တပိတ္တာကို9900ကျပ်ပေါက်ဈေးရှိပြီး900ကျပ်ဈေးတက်လာပါတယ်။အခုတင်ဆက်ပေးထားတဲ့တည်နယ်ဈေးနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်။
တရုတ်မြန်မာနယ်စပ်ကုန်သွယ်မှာဘန်စနစ်ပဲသုံးအားတော်မှာနဲ့မြန်မာချက်သူဖိလစ်ပိုင်ပို့ဖို့ရှိနေတာတွေကို Farmer Times Media ကပြောပြပေးခဲ့တာပါ။VOA American တိုင်းရဲ့စနေညပိုင်းစီစဉ်တွေကိုည10:00နာရီအထိဆက်ထုတ်လွှင့်ပေးနေပါတယ်။မကြာခင်ဥတုရာသီစီစဉ်လာဖို့ရှိသေးတာမို့ဆက်နားဆင်ကြည့်ရှုပေးကြပါအောင်ခင်ဗျာ။
VOA American တိုင်းကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကို email သတင်းလောင်းအဖြစ်နဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။ အခုဆိုရင်ဒီ email သတင်းလောင်းကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့အင်တာနက်ပင်မစာမျက်နှာပေါ်က email သတင်းလောင်းတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ် email သတင်းလောင်းဆိုတဲ့စာသားလေးတွင်တော့အဲ့ကနေပြီး email သတင်းလောင်းတောင်းယူနိုင်ပါတယ်။နောက်တစ်နည်းကတော့
VOA Myanmar email လိပ်စာ burmese@voanews.com ဒါမှမဟုတ်ရင် VOA Myanmar Facebook Messenger ကနေပြောကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော် email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါရဲ့နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါရဲ့ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာအခုတော့ VO ရဲ့စနေညပတ်စဉ်အစီအစဉ်နောက်ဆုံးကဏ္ဍဖြစ်တဲ့ဥတုရာသီအစီအစဉ်မှာအယ်နီညိုအပူလှိုင်းကြောင့်ကမ္ဘာရာသီဥတုပြောင်းသွားနိုင်တာကိုပြောထားပါတယ်ဒီနှစ်နှောင်းပိုင်းဝင်လာမဲ့အယ်နီညိုအပူလှိုင်းကြောင့်အရှိတောင်အရှာနိုင်ငံတွေအပါအဝင်အော်စတြေးလျနဲ့အမေရိကတိုက်မှာပါပုံမှန်မဟုတ်တဲ့ရာသီဥတုမျိုးနဲ့ရင်ဆိုင်ရနိုင်ခြင်းရှိနေပါတယ်ပစိဖိတ်သမုဒ္ဒရာနဲ့သူ့တဘာဝအတိုင်းဖြစ်ပေါ်လာတဲ့အပူလှိုင်းကြောင့်အပူပိုင်းမုန်တိုင်းတွေမိုးတီးထန်မှုတွေမိုးကြီးရှမ်းဖြစ်မှုတွေဖြစ်လာနိုင်တယ်လို့ပူပြင်း6တွေ့တဲ့ဒေသတွေမှာတော့တော်မီယန်ကလည်းရှိနေပါတယ်။နားလောင်ပြပြပေးပါအောင်ခင်ဗျာ
။ပြီးခဲ့တဲ့3နှစ်အတွင်းလာနီညာအေးလိုင်းတွေတိုက်ခတ်ခဲ့တဲ့အတွက်ကမ္ဘာအပူချိန်ထင်းသလောက်မဆိုးခဲ့ဘူးဆိုပေမဲ့ဒီနှစ်နောက်ပိုင်းအပူလိုင်းဝင်လာရင်တော့ကြုံတွေ့ရမယ့်အခြေအနေတွေကိုသိပ္ပံပညာရှင်တွေစိုးရိမ်နေပါတယ်။နောက်ဆုံးအယ်နီညိုအပူလိုင်းတက်ခတ်တော့တဲ့2016ခုနှစ်ဟာကမ္ဘာအပူချိန်စံချိန်တင်အောင်မြစ်တက်ခဲ့တဲ့နှစ်ဖြစ်ပါတယ်။အခုဝင်လာတော့မယ့်အယ်နီညိုအပူလိုင်းနဲ့ဥတုရာသီပြောင်းလဲမှုကိုပေါင်းစပ်လိုက်တဲ့အခါမှာတော့တစ်ကမ္ဘာလုံးစံချိန်တင်အောင်အပူချိန်မြစ်တက်မှုမျိုးနဲ့ကြုံရလိမ့်မယ်လို့သုတေသီတွေကခန့်မှန်းပါတယ်။
El Niño is not like a storm. El Niño is not going to hit you on Tuesday.
El Niño အပူလှိုင်းဆိုတာကမုန်တိုင်းနဲ့မတူပါဘူး။နေချင်းညာချင်းဝင်လာတာမျိုးလည်းမဟုတ်ပါဘူး။သူ့ကြောင့်ရာသီဥတုပုံစံတွေပြောင်းလဲသွားစေတာမျိုးဖြစ်ပါတယ်။ရာသီဥတုအခြေအနေအကြောင်းပြောကြတဲ့အခါအဲ့ဒီသတ်မှတ်ကာလအတွင်းကမ္ဘာလူတို့အပြောင်းလဲပုံစံထဲမှာ El Niño ကဘယ်လိုနှမ်းမိုးထားတာလဲဆိုတာပြောကြဆိုကြတာဖြစ်ပါတယ်။ El Niño အပူလှိုင်းကပြင်းထန်လေလေရာသီဥတုကလည်းပိုပြီးပြင်းထန်လေလေဆိုတဲ့သဘောဖြစ်ပါတယ
်ပင်လယ်သမုဒ္ဒရာရေတုပိုးပြီးတော့ပူနွေးလာနေတာကိုလည်းပညာရှင်တွေစိုးရိမ်နေပါတယ်ပစိဖိတ်သမုဒ္ဒရာအရှေ့ဘက်ပိုင်းမှာတမန်ထက်ပိုးပြီးတော့ပူနွေးလာတာကြောင့်အယ်နီညိုအပူလိုင်းတွေပေါပေါလာတာပါအယ်နီညိုမစခင်မေလာတုန်းကကမ္ဘာပင်လယ်ရေရဲ့ဖြန်းမြအပူချိန်ဟာစံချိန်တင်အောင်မြင့်တက်နေပြီးတော့3.3°C ရှိခဲ့ပါတယ်အဲ့ဒီလိုပင်လယ်ရေတာမန်ထက်ပိုးပြီးတော့ပူနွေးနေတာကြောင့်လဲအပူလိုင်းကိုထပ်ပြီးတော့အားကောင်းသွားအောင်တွန်းအားပေးလိုက်တယ်လို့ဖြစ်လာနိုင်တယ်လို့ပညာရှင်တွေကပြောပါတယ်
2024 I think is a year that if you're looking for potential global record in terms of temperatures in El Niño
2016ခုနှစ်နောက်ပိုင်းအပူချိန်တွေဆက်ပြီးမြင့်တက်နေတဲ့အတွက် El Niño အပူလှိုင်းကြောင့် 2024 ခုနှစ်ဟာစံချိန်ပင်အပူချိန်မြင့်တက်မဲ့နှစ်ဖြစ်လာမယ်ထင်ပါတယ်ဒါပေမဲ့ရာသီဥတုအပြောင်းလဲတွေကမ္ဘာလူတို့ထဲမှာရုပ်တရက်အပြောင်းလဲတွေလည်းဖြစ်လာနိုင်တဲ့အပေါ်မှာလည်းမူတည်နေပါသေးတယ်။အယ်နီညိုကြောင့်စံချိန်တင်အောင်ပူပြင်းလာတာကိုလည်းကျွန်တော်တို့အတိတ်မှာတွေ့မြင်ခဲ့ရပြီးပါပြီ။လူတွေရဲ့လုပ်ရက်ကြောင့်ရာသီဥတုပြောင်းလဲနေတာကိုအယ်နီညိုအပူလှိုင်းကထပ်ပြီးတွန်းအားပေးလိုက်တယ်လို့ဖြစ်သွားတာကြောင့်ပါ
။ဒီနေ့အယ်နီညိုကြောင့်ကမ္ဘာစီးပွားရေးဆုံးရှုံးမှုက3 trillion အထိရှိနိုင်မယ်လို့မေလထုတ်သိပ္ပံကြားနယ်တရားမှာဖော်ပြထားပါတယ်။ဆက်ပြိုရေးထွက်ကုန်ကုန်ထုတ်လုပ်မှုတွေကျဆင်းရုံမကပဲကူးစက်ရောဂါတွေပါပြန့်နှံ့လာနိုင်တာကိုသုတေသနတစ်ခုမှလေ့လာတွေ့ရှိထားပါတယ်။ဒီလိုအခြေအနေတွေနဲ့ရင်ဆိုင်ရနိုင်ခြေများတဲ့တိုင်းမျိုးတွေကတော့ကြိုတင်ပြင်ဆင်တာတွေရှိနေပါတယ်။ပစိဖိတ်သမုဒ္ဒရာထဲအရှေ့ကနေအနောက်ဘက်ကိုတိုက်ခတ်လာတဲ့လေဆီကြောင်းတွေနှေးသွားတာဒါမှမဟုတ်လေဖိအားတွေအပြောင်းလဲဖြစ်ပြီးတော့လေဆီကြောင်းတွေပြောင်းလဲသွားတဲ့အခါမှာအယ်နီညိုအပူလိုင်းတွေပေါပေါလာတတ်တယ်ဆိုပေမဲ့လို့ဘလို့တန်တရာလင်းနေတယ်လဲဆိုတော့သိပ္ပံပညာရှင်တွေအလုံးစုံနားမလည်နိုင်သေးပါဘူ
း In general El Niño tends to be a dry signal across the maritime continent in Indonesia the Philippines
ဒီကူရပြောရရင် El Niño ဝင်လာမယ်ဆိုတာဟာအာရှကျွန်းစုတစ်ဝိုက်နဲ့ Indonesia Philippines ကနေ Australia မှာ June July August ကနေ September လအထိ6တွဲ့မဲ့လက္ခဏာဖြစ်ပါတယ်ဒီလို6တွေ့လာရင်တော်မီအန်ဒီရလည်းပုံများလာပါတယ်
2015နဲ့2016ခုနှစ်ကဝင်သွားခဲ့တဲ့ El Niño အပူလိုင်းဟာအဲ့ဒီအချိန်မှာတော့စံချိန်တအောင်အပြင်းထန်ဆုံးဖြစ်ခဲ့ပြီး Australia တိုက်ရဲ Great Barrier Reef တနားကြောက်တန်း3မုန်တဘုံလောက်တည်ဆုံခဲ့ရတာပါ Pacific သမုဒ္ဒရာအရှေ့ဘက်ပိုင်းမှာအခုလိုအပူချိန်တွေတဖြည်းဖြည်းမြင့်တက်လာတဲ့အခါအ Eddie Apungwe Riga, Liru Reyala Piro, Mojo Monenuele Pila Zita Pare.
So it's kind of almost a double whammy. You have warming oceans due to climate change, and then you have another thumb on the scale of warming related to.
That's the Europe, Yongle Mujo, Pinle Yere, Punu Nirago, Tassin, Pu Pila Tulu, Pila Zibare. Now we El Nino Jau, Pisabe the Modia, Tongwe Panga, Tanda Chow Tan, Ato Miamia, Tika, Tuanai B, Eligani, Pisabe the Modia, and now Pair Pinti, Yau Tuane Mare.
Akulo, Livia Monanriha, Subtropical Jet Stream Locore, Gabadoa, Lizzy Jong Negova, Tayo Lazide Atoe, Aladu, Ladiju Dovaka, Ditari Male, Tunire Yati Udumure Pirale Melo, Molu Vata Pina Shinaga, Kamamare, El Nino Apulaine, Laninia E. Laiha, Piamia, Nenegane, Kunanema, the Jensi Bobo Dabare, El Ninoga, Golagane, Senalati Jata Biro, Laninia E. Langaro, the Negane, Donetti, the Cat Dabare. Jadi udu piang le muga El Nino apa belu tayar moshi dale sura tu tetana loni seba. Cipu lain nanya apa cahaya popular ni tak lazat dulu. Mood teh hamu dewa pumu agam lazat agaro amamelo. Tepan pinya sinaga piawale. Udu yadi piang le muga El Nino ne lani nyaja. Apa yang le rich lani malasura. Tepan pinya sinwe hiyaya mati dewau. Tapi mele pinle demudia yebin takuna taku. Apa cahaya ni tak pungcah mudu suino. El Nino Apu Lain Re Pomo Pien Ha La Mai Lo Pinya Shinwe Ga Thao Pya Ni Ja La Phit Pa Le Chama Nang La Wang
El Nino Apu Lain Jao Kaba Ya Thu Ru Pya Mi Myama Ba Re Shi Taung A Sha Ma Ba Ya Thu Ru Re Poman Ma Phit Nai Do Ra Go Na Lang A Le Ne Phit Pya Ka Da Ba Aku Lo Pat Sin Ka Na Re Pi Ma Ro Video Ye Sa Ne Nya A Season Ne Sa Ma Tat Khin Naw So Ya
ထိတ်တန့်ရသတင်းအချင်းချက်ကိုကုဆောင်ဝင်လိုက်တယ်ပြောပြပေးပါဦးခင်ဗျာ။ကျင့်တဲ့နိုင်ငံမှာရဲလက်ချက်နဲ့တစ်ဆုံခဲ့တဲ့အသက်ဆက်ခွန်နှစ်အရွယ်နိုင်ရဲရဲ့အတုပအခမ်းအနားကိုပါရီမျိုးစုံအစွန်ကနန်တဲရက်ကွန်မှာဒီကနေ့စနေနေ့မှာကျင်းပပါတယ်မိသားစုဝင်နေတဲ့မိတ်ဆွေတွေသာကျင်းပတဲ့အခမ်းအနားကိုသတင်းတောက်တင်နဲ့အများပြည်သူမလာကြဘူးမိသားစုကပန်ကြားခဲ့ပါတယ်။ ကျင်းပြည်နယ်ဒေသခေါ်ကင်းနီနယ်နေကြားဆောင်တပ်အဖြစ်အသွင်ပြောင်းခဲ့တဲ့ကလာလာတတုခေါ်တဲ့ကင်းနီတပ်ဟာစစ်ကောင်စီကခုတ်ထွက်ပြီးစစ်ကောင်စီကိုအခုပြန်လည်တိုက်ခိုက်နေပါပြီကလာလာတခေါ်ကင်းနီလူမျိုးပေါင်းစုံပြည်သူလူမျိုးရေးတပ်ဦးအနေနဲ့ဇွန်လ17ရက်နေ့ကစပြီးနိုင်ငံအနှံ့စစ်အုပ်စုကိုတိုက်နေသူတွေနဲ့တွဲပြီးအခုလိုတမိုင်းဆမျက်နှာတွေဖွင့်လိုက်တာလို့ဒီကနေ့ထုတ်ပြန Jare, Timor Laste Nangaye, Lula Ye, Kongsong to Upitu, Sinana, Kosmayo Ha, Wunjijo de Pine, Digni Jantisa, Chin Sugabare, Nangandare, Pomu Chanda Jawabo, Pomu Pinatapo, Yichin Pimi, Piti, Twin Jansan and Jabo, Loka and Quilani Pandipi, Tokonsong Amin Timbo, Tujimanjao, Wunjijo Ga, Tuye, Jantisa, Chin Suga Kanama, Pio Jagabare, Di Akanago, Jakala Muta Ninu, Suya, Nangajai Wunji, Dozima, on Lete or Cabare, Tamara, who Sira Mohuta, Mingu, Jojazima, Dozima, on Nature, Tamaranga, Wunjijo, Gozle, Ulintanugo, Tedwin, no sec cabare, come
here. Okay, Gozawala, few years, Sunday, season, a garro, Timawe, Pisonavavi, Tina season, Tolo Muga, Lame Aba. Siobine Sabinsia, engineer, Ricardo, Chester, Magnet, Tianwano, Chapare, Tinya, Sidin, Mugarachano, Wimima, Fiugo, Gudu, Nasin, Chishugalo, Alungo, a two-way Jesu de Mare, Fiu, Pritam, Yanetaqua, Nima Pidu Pida Alo, Pivia, Wakwala, Luya, Sana, Piwa, Shulan, Chami Javasi, Kongongongle, Except Nayuna Javasi, Kanya.
This program has come to you from the Voice of America, Washington.